Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ20ရက်တောက်ကြနေ့မနက်ခင်း VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများတစ်ဆင်းအောင်ပါဒီကနေ့မနေ့ပိုင်းထိတိုင်းရောက်တဲ့နေ့မှာတော့ဆော်ဒီအာရေဗျနိုင်ငံကရေနံလုပ်ငန်းတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့တုံ့ပြန်ဖို့သမ္မတထရမ့်အတွက်အရေးကြီးတဲ့သတင်းချက်လက်တွေရထားပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ဥရောပသမဂ္ဂအဖွဲ့ EU Ukraine နဲ့ရုရှားနိုင်ငံကကိုယ်စားလှယ်တွေရုရှားသဘာဝတန်ငွေတွေကိုယူကရိန်းကတဆင့်တင်ပို့ဖို့ contract စာချုပ်တိုးမြင့်ရေးဆွေးနွေးပွဲကိုကြာတာပြီးနေ့မှာစတင်ခဲ့ပါတယ်ဒီလိုဒေတာရင်းနဲ့နိုင်ငံတကာအကြောင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်မခွန်ညူကြီး
ကောင်းပါပါရှင်အခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကနေရက်ပြောင်းနေကြတဲ့စစ်ဘေးဒုက္ခသည်တွေရဲ့အရေးတကယ်ပဲရတဲ့အေးရပါပြီလား
အရသားရင်းပြန်လာတဲ့ကိစ္စတော့သူတို့သဘောနဲ့သူတို့ခမန်းကြတဲ့သူတို့ပြန်လာတာပဲဖြစ်မှာပါရသားတွေကသူတို့ဒီကောက်သူတို့စွန့်စားမှုနဲ့ပြန်လာတဲ့သဘောလိုပဲမြင်လ
ာနိုင်ငံတကာသတင်းလွှာတွေမှာဆက်ပြီးနားဆင်ရမှာကတော့တူရကီနယ်စပ်မတည်မငြိမ်ဖြစ်နေတဲ့အခြေအနေအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီအတွင်းရှင်းပြမှုတွေအကြောင်းနဲ့အတူအိန္ဒိယမှာကလေးလူသမားတွေတုံပြီးတော့အသေးစားစက်မှုလုပ်ငန်းတွေလုပ်နေတဲ့ပစ္စည်းထုတ်လုပ်မှုကိုတားဆီးတိုက်ချက်ရေးဘယ်လိုဆောင်ရွက်နေကြသလဲဆိုတာတွေကိုနားဆင်ကြရမှာပါဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့တောက်ကြနေမနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသိအောင်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်
ဆော်ဒီအာရေဗျနိုင်ငံကရေနံလုပ်ငန်းတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့တုံ့ပြန်ဖို့သမ္မတထရမ့်အတွက်အရေးကြီးတဲ့သတင်းချက်လက်တွေရထားပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကကြာတာပြည်နေကပြောပါတယ်ဝန်ကြီးပွန်ပီယိုကဆော်ဒီအာရေဗျနဲ့အာရဗ်စော်ဘွားများနိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးအပြီးမှာအခုလိုပြောလိုက်တာပါဒီကဲတဲ့သတင်းပတ်တွေအတွင်းကဆော်ဒီရေနံလုပ်ငန်းတွေကိုတိုက်ခိုက်ခဲ့တဲ့အတွက်အီရန်မှာတာဝန်ရှိတယ်ဆိုတာအလုံးကတညီတညွတ်တဲ့သဘောတူလက်ခံကြောင်းလဲသူကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ဆော်ဒီနိုင်ငံကရေနံလုပ်ငန်းတစ်ဝက်လောက်ယာယီရပ်ဆိုင်းသွားခဲ့တာပါ။အီရန်ရဲ့တိုက်ခိုက်မှုကိုဘယ်လိုတုံ့ပြန်မလဲဆိုတော့ဝန်ကြီးပွန်ပီယိုကအရေးအမွေပြောမသွားပါဘူး။အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်စီရီးအရာချင်းချောက်နေပေမဲ့ဒီဖြစ်ရပ်တွေအပေါ်မှာမဟာမိတ်အဖွဲ့တွေအနေနဲ့တန်တမန်နီးအရာဖြေရှင်းသွားဖို့ပူးပေါင်းကြိုးပမ်းနေတယ်လို့လည်းဝန်ကြီးပွန်ပီယိုကအာရဗ်စော်ဘွားများနိုင်ငံအင်ရှိမင်းသားရှိခ်မိုဟာမက်ဘင်ဇာယက်နဲ့တွေ့ဆုံအပြီးမှာပြောကြားခဲ့ပါတယ်။အီရန်ကစစ်ဖြစ်မှာကိုမလိုလားပေမဲ့အီရန်မျိုးကိုထိလာရင်တော့သီးခံမှာမဟုတ်ဘူးလို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကပြောပြီးတဲ့နောက်မှာအမေရိကန်ကငြင်းချမ်းတဲ့ဖြေရှင်းနည်းကိုပဲလိုချင်တယ်လို့အီရန်ကလည်းဒီလိုသဘောထားပဲရှိမယ်လို့မျှော်လင့်ကြောင်းဝန်ကြီးပွန်ပီယိုကပြောပါတယ်။သမ္မတထရမ့်ကတော့စနေနေ့ကမစ်ဆိုင်းဒုံးတွေအဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်ခံရမှုကိုတုံ့ပြန်ဖို့အမေရိကန်မှာစစ်ရေးအပြင်တခြားနည်းလမ်းအများပြားရှိကြောင်းပြောဆိုထားပါတယ
်။အစ္စရေးနိုင်ငံတွေဖြစ်ပေါ်နေတဲ့ပြည်တွင်းစစ်ဆိုင်ရာကုလသမဂ္ဂလူမျိုးရေးကောင်စီအစိုးရကတရက်ကိုရုရှားနဲ့တရုတ်နိုင်ငံတို့ကကြာတာပြည်နေကဖူးတွဲဗီဒီယိုအာဏာသုံးပယ်ချခဲ့ပါတယ်။အဲ့ဒီအစိုးရကဟာဆီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့အနောက်မြောက်ပိုင်းဒေသစစ်ဖြစ်ပွားနေတဲ့အနောက်မြောက်ပိုင်းဒေသအတွင်းအပြစ်ခတ်ရဆဲရရှိဖို့နဲ့အစ်တလီပြည်နယ်အတွင်းလူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေဒေသအတွင်းအတားအဆီးမရှိဘဲဝင်ရောက်ခွင့်ရဖို့ရည်ရွယ်ခဲ့တာဖြစ်ပါတယ်။အစိုးရကကိုဘယ်လ်ဂျီယမ်ဂျာမနီနဲ့ကူဝိတ်နိုင်ငံတို့ကဦးဆောင်တင်သွင်းခဲ့တာပါ။ဂျာမနီကုလသမဂ္ဂဆိုင်ရာဂျာမနီသားမတ်ကြီးခရစ်စတိုဖာဝဲဂျန်ကဂလိုဘယ်ရေးကောင်စီအနေနဲ့နှုတ်ဆက်နေလို့မရပဲအရေးယူဆောင်ရွက်မှာဖြစ်ကြောင်းဒီအတွက်အဖြစ်ခက်ရဆဲရင်းတဲ့လူသားချင်းစာနာမှုဆိုင်ရာဆုံးဖြတ်ချက်မူကြမ်းကိုတင်သွင်းရခြင်းဖြစ်ကြောင်းပြောပါရစေ
။အာကန်အစိုးရအနေနဲ့ပြည်သူတွေအပေါ်မှာပို့ပြီးတော့တာဝန်ယူတာဝန်ခံမှုရှိဖို့အတွက်တွန်းအားပေးတဲ့အနေနဲ့အာဖဂန်အတွက်အကူအညီတွေကနေအမေရိကန်ဒေါ်လာ160ဘီလီယံကျော်ဖြတ်တောက်ရတဲ့အကြောင်းကိုအမေရိကန်အကြီးတန်းတန်ရာရှိသူကအောက်လွှတ်တော်ကော်မတီကြားနာပွဲမှာမနေ့ကြတာပရင်းနေ့ကရှင်းလင်းပြောကြားခဲ့ပါတယ်။ပုဂ္ဂလိကကဏ္ဍတစ်ခုချင်းစီတိုးတက်ဖို့ရည်ရွယ်ပြီးတော့အာဖဂန်အစိုးရအနေနဲ့ပုံမကောင်းမွန်တဲ့လှုပ်ဆောင်ချက်တွေလှုပ်ဆောင်နိုင်ဖို့အမေရိကန်ကအထောက်ပံ့ပေးနေတာဖြစ်တယ်လို့အချုပ်အခြာအာဏာနိုင်ငံတစ်ခုရဲ့လုပ်ငန်းဆောင်တာတွေကိုလက်ပတ်နိုင်စွမ်း န်းရှိတဲ့အစိုးရတရားဖြစ်ဖို့ကူညီပေးခဲ့တာဖြစ်ကြောင်းယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Alice Wells ကအောက်လွတ်တော်နိုင်ငံခြားရေးကော်မတီကြားနာပွဲမှာအာဖဂန်နဲ့ပတ်သက်တဲ့ American အစိုးရရဲ့မူဝါဒကိုပြောခဲ့တာပါ။အာဖဂန်အစိုးရတွင်အကျဉ်းပြတ်ချစားမှုတွေရှိနေတယ်လို့ပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ဆွဆွဲချက်တွေနဲ့အာဖဂန်ကိုအကူအညီတွေရုပ်သိမ်းဖို့ကြားနာပွဲမတိုင်ခင်မှာ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကကြေညာခဲ့ပါတယ်။အနာဂတ်အလွဲသုံးပြီးတော့နိုင်ငံခြားအထောက်ပံ့တွေကနေပြည်သူတွေရဲ့အနာဂတ်အကျိုးစီးပွားကိုအမျက်ထုတ်နေတဲ့သူတွေကိုစန့်ကျင်ကြောင်းလဲဝန်ကြီးပွန်ပီယိုကပြောပါတယ်။အမေရိကန်ကအာဖဂန်နစ္စတန်စွမ်းအင်စီမံကိန်းတွေမှာဒေါ်လာတန်100ရထားပြီးဖြစ်တယ်လို့နောက်ထပ်တန်60ရင်းနှီးမြှုပ်နှံဖို့စီစဉ်ထားတာပါ။အမေရိကန်ကရထားတဲ့စီမံကိန်းတွေကိုတော့ပြီးဆုံးတဲ့အထိလုပ်သွားမှာဖြစ်ပေမဲ့အမေရိကန်ရဲ့အရင်းမြစ်တွေကိုဘယ်လိုစီမံခန့်ခွဲနေရဆိုတာပွင့်ပွင့်လင်းလင်းမချပြတဲ့အာဖဂန်အစိုးရကတဆင့်လှုံ့ဆော်သွားမှာတော့မဟုတ်ဘူးလို့ဝန်ကြီးပွန်ပီယိုကပြောပါတယ်။
ယောပတ်သမဂ္ဂအဖွဲ့ EU ယူကရိန်းနိုင်ငံနဲ့ရုရှားနိုင်ငံကကိုယ်စားလှယ်တွေဟာရုရှားသဘာဝတံငွေတွေကိုယူကရိန်းကတစင်တင်ပို့ရေးဆိုင်ရာ contract စာချုပ်တုံ့ပြန်ရေးဆွေးနွေးပွဲကို Belgium နိုင်ငံ Brussels မြို့မှာကြာတာပြင်းကစတင်ပြုလုပ်ခဲ့ပါတယ်။ပထမနေ့ဆွေးနွေးပွဲပြီးဆုံးသွားချိန်မှာတော့ဆွေးနွေးပွဲဟာအပြည့်အစုံဆောင်တယ်လို့ယူကသမဂ္ဂကော်မရှင်နာမင်းကြီး Maro Sagovic ကပြောကြားခဲ့ပါတယ်။စကူဗစ်ရပြောကြားချက်အရနောင်ချုပ်ဆိုမဲ့ contract စာချုပ်အစ်တွေကိုဥရောပသမဂ္ဂရဲ့ဥပဒေအရချုပ်ဆိုမဲ့ဆိုတဲ့အချက်နဲ့တဘာဝတက်ွေပိုင်လိုင်းတွေကိုယူကရိန်းကုမ္ပဏီ Natogas အစားဂျာကန်အဖွဲ့တစ်ဖက်ကစီမံကိန်းတွေဖို့ဆိုတဲ့အချက်တွေကိုကိုယ်စားလှယ်တွေအကြသဘောတူညီခဲ့ကြတယ်လို့ဆိုပါရယ်ကိုယ်စားလှယ်တွေအကြအရေးကြီးတဲ့ဘာသာရပ်တွေတစ်ခုချင်းအလိုက်ဆွေးနွေးကြရမှာအနာဂတ် contract စာချုပ်တွေကို EU ဥပဒေပေါင်းနဲ့ချုပ်ဆိုဖို့ကိစ္စစာချုပ်သက်တမ်းကိစ္စလိုအပ်တဲ့တဘာဝတက်ွေကိစ္စနဲ့ပဲလမ်းကြောင်းကပို့မလဲဆိုတဲ့ကိစ္စတွေပါဝင်ခဲ့ကြောင်းနဲ့အောက်တိုဘာလကုန်မှာဝန်ကြီးအဆင့်ဆွေးနွေးပွဲတွေပြန်လည်စတင်ဖို့ကိုလည်းသဘောတူညီခဲ့ကြောင်း Sefcovic ကပြောပါရယ်ယူကရိန်းနိုင်ငံကစွမ်းအင်ဆိုင်ရာတာဝန်ရှိသူတွေဟာရှေ့လာမဲ့ဇန်နဝါရီလမှာတက်တန်းကုန်ဆုံးမဲ့ယူကရိန်းနိုင်ငံအတွင်းသဘာဝတန်ခွေဖြတ်ကျော်တင်ပို့ရေးဆိုင်ရာလက်ရှိစာချုပ်ကိုရုရှားနိုင်ငံကထပ်မံတက်တန်းမတိုးမှကိုဆွေးနွေးနေကြတာဖြစ်ပါရယ်ရုရှားအစိုးရပိုင် Gazprom ကယူကရိန်းနိုင်ငံကိုအသုံးပြုစရာမလိုတဲ့ပိုင်လိုင်းစီမံကိန်းတစ်ခုကို2020ခုနှစ်အတွင်းအပြီးအလျင်မြန်တည်ဆောက်နေပါရယ်ဒီပိုက်လိုင်းတွေကြောင့်ယူကရိန်းနိုင်ငံအနေနဲ့အမေရိကန်ဒေါ်လာ3ဘီလီယံလောက်ဆုံးရှုံးမှာဖြစ်ပါတယ်ခင်ဗျာ
။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9013ညလိုင်းဒိုမီတာ58 kHz 9805နဲ့ဖိုင်နမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ VOA American တိုင်းရဲ့တောက်ကြမင်းနဲ့ပိုင်းသတင်းတွေကိုဆက်လက်ကြင်ညာပေးနေပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မှာစစ်တပ်ကကျူးလွန်တဲ့လူရဲတွေအပါအဝင်အတိတ်နဲ့လက်ရှိအချိန်မှာကြုံနေရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြင်းထန်ပြစ်တင်ရှုံချကြောင်းဥရောပပါလီမန်ကမနေ့ကသတင်းတွေကတခဲနဲ့ဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ946မဲ၊ကန့်ကွက်မဲ12မဲနဲ့ကြားနေ94မဲနဲ့အတည်ပြုလိုက်တဲ့ဆုံးဖြတ်ချက်မှာကာလကြာရှည်ဖြစ်ပွားနေတဲ့ပဋိပက္ခတွေအပေါ်စိုးရင်ကြောင်းနဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ရတအစိုးရနဲ့လူညွန်ရေးတပ်ဖွဲ့ဝင်တွေအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအမြန်ဆုံးဟန်တာဖို့လဲတောင်းဆိုထားပါတယ်။ရခိုင်ပြည်နယ်ကတိမ့်နေချီတဲ့ဒုက္ခသည်တွေထွက်ပြေးခိုလုံနေတဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လဲရိုဟင်ဂျာတွေဘေးကင်းလုံခြုံရေးဆောင်ရွက်ပေးဖို့နဲ့နိုင်ငံတကာကျင့်ဝတ်နဲ့အညီအန္တရာယ်ရှိနိုင်တဲ့နေရပ်ရင်းကိုအတင်းအကျပ်ပြန်မပို့ဖို့တိုက်တွန်းထားတာပါ။2016ခုနှစ်ကစပြီးတော့ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်ခုံရုံး ICC ကကနဦးစုံစမ်းဖို့ဆုံးဖြတ်လိုက်တဲ့အပေါ်ကြိုးဆိုကြောင်းဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်မှာထည့်သွင်းထားပါတယ်။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကလည်းရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးအောင်ရှင်းလင်းတဲ့အဆင့်ရောက်ခဲ့တဲ့လက္ခဏာတွေတွေ့ရကြောင်းပြောဆိုထားပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားတဲ့မြန်မာအစိုးရကနိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူမှုတွေရှိကြောင်းတုံ့ပြန်ထားပါတယ်။
အစ္စရေးကောက်ပဲမှာဘဟိုဝါဒီ Blue and White Party ကနေရာအများစုအနိုင်ရခဲ့ပြီးတဲ့နောက်မှာတော့ပါတီကောင်းဆောင် Benny Gantz ကလက်ရှိဝန်ကြီးချုပ် Benjamin Netanyahu မဟုတ်ပဲသူသာညီညွတ်မှုရှိတဲ့အစ္စရေးအစိုးရတကူဦးဆောင်တင်ကြောင်းဂျာတာဘရီနီကပြောလိုက်ပါတယ်။အင်္ဂါနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာပြပြသားသားအဖြေမထွက်ခဲ့ပေမဲ့စစ်တပ်အကြီးအကဲဟောင် Gantz ရဲ့ပါတီက33နေရာနဲ့နေရာအများစုအနိုင်ရရှိတာဖြစ်ပါတယ်။ Netanyahu ရဲ့လက်ရပွားဒီလီကွတ်ပါတီက32နေရာရရှိခဲ့ပါတယ်ပါလီမန်မှာအများစုပါတီဖြစ်ဖို့လိုအပ်တဲ့နေရာ62နေရာကိုတော့ဘယ်ပါတီကမှရရှိခဲ့ခြင်းမရှိပါဘူးအစ်သမရာရူဗင်ရီဗလင်က အစ္စရေးအစိုးရကိုဦးဆောင်ခွင့်ကိုဘယ်သူကိုပေးတင်တယ်လဲဆိုတာကိုသိရဖို့အမတ်နေရာအနိုင်ရရှိတဲ့ပါတီပေါင်းစုံကကိုယ်စားလှယ်တွေနဲ့အကြံညာယူမဲ့ဆွေးနွေးပွဲကိုဒီနေ့နာရီမှာစတင်လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောပါရယ်ဆွေးနွေးပွဲတွေဟာရက်အတန်ကြာသွားနိုင်တယ်လို့ခန့်မှန်းရပါရယ်ခင်ဗျာ
ဟောင်ကောင်ကဒီမိုကရေစီရေးလှုပ်ရှားသူတွေကိုအမေရိကန်ကွန်ဂရက်လွှတ်တော်မှာလာရောက်တက်တည်ခံထွက်ဆိုဖို့အတွက်ဖိတ်ကြားတဲ့အပေါ်တရုတ်နိုင်ငံသားရေးဝန်ကြီးကအမေရိကန်လွှတ်တော်အမတ်တွေကိုပြည်ရင်းရေးမှာဝင်ရောက်ဆက်ဖက်နေတယ်လို့စွပ်စွဲလိုက်ပါတယ်အောက်လွှတ်တော်အမတ် Nancy Pelosi နဲ့တခြားလွှတ်တော်အမတ်တွေကသူတို့လုတ်ပိုင်ခွင့်အာဏာကိုကျော်လွန်ပြီးတော့ဟောင်ကောင်ခွဲထွက်ရေးသမားတွေနဲ့ပတ်သက်ဆက်ဆံနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကောင်ရှောင်းကပြောတာပါအစွန်းရောက်အကြမ်းဖက်ပုံကံနဲ့အဖွဲ့တွေကိုထောက်ခံအားပေးနေတာတွေကိုရပ်ဆိုင်းဖို့နဲ့ဟောင်ကောင်တည်ငြိမ်အေးချမ်းမှုပြတ်ပြားစေမယ့်စကလုံးတွေလုပ်ရက်တွေကိုမလုပ်ဖို့အမေရိကန်ကိုတိုက်တွန်းကြောင်းပြောခွင့်ရကန်ရှန်းကပေကျင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဟောင်ကောင်ရေးလှုပ်ရှားသူဂျိုရှွာဝမ်ကအင်္ဂါနေ့ကဟောင်ကောင်မှာလူ့အခွင့်အရေးနဲ့ဒီမိုကရေစီအရေးကိုထောက်ခံအားပေးဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေကိုတောင်းဆိုခဲ့ပါတယ်။ဟောင်ကောင်ကလူ့အခွင့်အရေးချိုးဖောက်မှုတွေကိုတိုက်ဖျက်ဖို့ဒီမိုကရေစီအရေးလှုပ်ရှားသူတွေကိုအားပေးကူညီဖို့နဲ့ဥပဒေမူကြမ်းတင်သွင်းဖို့နောက်သတင်းပတ်အတွင်းအမေရိကန်လွှတ်တော်အမတ်တွေကြိုးပမ်းသွားမှာဖြစ်ပါတယ်
။အမေရိကန်လေကြောင်းလိုင်းကခရီးသည်150လိုက်ပါမယ်လျင်တစ်စင်းကိုဖြက်လို့ဖြက်စည်းလို့ဖို့စ조사ခဲ့တယ်လို့ဆွဆွဲခံရတဲ့လေရင်ဆက်ပြင်စရာတူကိုအမကန်ပေးဖို့ဖလော်ရီဒါပြည်နယ်တရားရုံးတစ်ခုကညှင်းပယ်ခဲ့ပါတယ်။အစ္စလာမ်ဘာသာရေးအစွန်းရောက်တွေကိုလိုလားတဲ့အထောက်အထားတွေကိုထပ်မံတွေ့ရှိခဲ့တာကြောင့်အဲ့ဒီဆက်ပြင်စရာအဗ်ဒူမာဂျီမာရော့အမက်အလာနီကိုအမကန်မပေးတာဆိုပြီးမြေယာမီမြို့ကပြည်ထောင်စုတရားသူကြီးခရစ်မက်အလာလီကအနမိန်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အစိုးရရှိနေတွေကအီရတ်မှာရှိတဲ့အလာနီရဲ့ညီကိုတူဟာ Islamic State IS အဖွဲ့နဲ့ဆက်နွယ်နေသူဖြစ်ပြီးအလာနီကိုယ်တိုင်ကလည်းမွတ်စလင်ဘာသာဝင်မဟုတ်တဲ့သူတွေကိုထိခိုက်စေဖို့ဖျားမိန့်ကိုအသုံးပြုရမယ်ဆိုတဲ့ထုတ်ပြန်ချက်တွေထုတ်ထားတယ်လို့ဆိုပါတယ်။အခုလောလောဆယ်အလာနီကိုတင်ထားတဲ့စွဲချက်ကတော့ခီးသက်တဲ့လေရဲ့ဒဇင်းကိုသူ့ရဲ့စိတ်ဆန္ဒနဲ့ပျက်စီးစေလိုခဲ့တဲ့စွဲချက်တစ်ခုပဲရှိနေပါတယ်။အလာနီကတော့လေရင်ကိုနှောင့်နှေးစေပြီးအချိန်ပိုအလုတ်ဆင်းနေတာကြောင့်ဖြက်လို့ဖြက်စီးလုတ်ခဲ့တာလို့ရှောက်လဲခဲ့ပါတယ်။လေရင်မထွက်ခွာမီလေရင်ချုပ်ရင်းကြောင်ဖော်ပြချက်ကိုလေရင်မှုကတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။တောက်ကြနေမနေခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမသင်းအောင်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်ခုမနက်ခင်းနားဆင်ကြရမယ့်သတင်းတွေမှာတော့ရှမ်းပြည်မြောက်ပိုင်းကနေရပြန်ကြတဲ့တိုင်းရင်းသားတွေရဲ့အခြေအနေတကယ်ပဲစိတ်ချရပြီလားဆိုတာကိုသိကြရမှာပါရှမ်းပြည်နယ်မြောက်ပိုင်းတိုက်မှာတိုက်ပွဲတွေကြောင့်ထွက်ပြေးသွားကြရတဲ့နတ်ဆံမျိုးကစစ်ဘေးဒုက္ခသည်တွေအခုတော့အိမ်ပြန်လာကြတာဟာအရေးစွန်ပြန်လာခြင်းသာဖြစ်ပြီးအပြစ်ရငြိမ်းချမ်းရေးသဘောတူညီချက်ရဖို့အလားအလာနည်းနေသေးတဲ့အကြောင်းရှမ်းတိုင်းရင်းသားအရေးဆောင်ကြည့်သူတွေကသုံးသပ်ကြပါတယ်အကြောင်းစုံကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင
်စက်တင်ဘာ23ရက်နေ့16ရက်ကြားရှမ်းပြည်မြောက်ပိုင်းနတ်ဆံမျိုးတဝိုက်အစိုးရတပ်နဲ့ TNL တအောင်းပလောင်တပ်ဖွဲ့တွေကြားတိုက်ပွဲကြောင့်ဒေသခံ2000ကျော်စစ်ဘေးကနေတင်းချောင်ခဲ့ရပြီးအခုတော့အဲ့ဒီဒေသမှာအချိန်လေးတည်ငြိမ်စပြုလာလို့ထွက်ပြေးသွားတဲ့စစ်ဘေးဒုက္ခသည်တွေကအများအပြားမိမိတို့နေအိမ်ကိုပြန်လာနေကြတယ်လို့ပြမစိုးနှလုံးသားလူမှုကွန်ရက်ရဲ့အသင်းက VOA ကိုအတည်ပြုပြောပါတယ်။တစ်ဖက်မှာလည်းမြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့တွေကအမျိုးသားပြန်လည်တင့်မြတ်ရေးနဲ့အစိုးရညီညာရေးဗဟိုဌာန NRPC တို့နဲ့ဩဂုတ်လ31ရက်မှာတစ်ကြိမ်စက်တင်ဘာလ18ရက်မှာတစ်ကြိမ်ကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးမှုတွေရှိခဲ့တာကြောင့်အပြစ်ရဲ့ငြိမ်းချမ်းရေးအလားလားပုံနီးစပ်လာပြီလားဆိုတာစဉ်းစားစရာဖြစ်လာပါတယ်။ဒါပေမဲ့စစ်ဘေးဒုက္ခသည်တွေအခုလိုအိမ်ပြန်လာကြတာဟာအရေးစွန်ပြန်ကြခြင်းသာဖြစ်ပြီးအပြစ်ရဲ့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့ညှို့လင့်ချက်နည်းနေသေးကြောင်းအမေရိကန်အရီဇိုးနားပြည်နယ်မှာနေတဲ့ SNLD ကြားကောင်းပါတီ1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်စိုင်းဝင်းဖေကသုံးသပ်ပါတယ
်။အရက်သားရင်းပြန်လာတဲ့ကိစ္စတော့သူတို့သဘောနဲ့သူတို့ခမန်းကြတဲ့သူတို့ပြန်လာတာပဲဖြစ်မှာပါ။ရသားတွေကသူတို့တိသားကိုသူတို့စွန့်စားမှုနဲ့ပြန်လာတဲ့သဘောလိုပဲမြင်တာပဲအဲ့ဒါကြီးကြည့်ပြီးတော့မှရသားတွေပြန်လာတာကြည့်ပြီးတော့ငញ្ញမ်းရေးတော့ရတော့မှာပဲဟာလို့တော့စဉ်းစားလို့မရဘူးတင်တယ်အချိန်ကြီးရှုပ်ထွေးနေတာဟိုထွက်လာတဲ့ရလာအဖြစ်ရတဲ့ကုစီပြရတော့ကဘာမှသိရရရှိသေးတာလည်းမဟုတ်ငញ្ញမ်းရေးစာချုပ်လက်မှာထိုးတယ်ဘာညာဆိုတာလည်းမကြားရသေးနောက်တစ်ခေါက်ပဲမှတွေ့ကြမလဲဆိုတာမျိုးလောက်အဲ့ဒါမျိုးလောက်သဘောတူညီတဲ့ဟာမျိုးဆိုတော့ဘာလို့မှလဲဗျာ
အစိုးရတပ်တွေနဲ့ညီနောင်မဟာမိတ်တိုင်းရင်းသားတပ်ဖွဲ့တွေကြားကျိုင်းတုံမြို့မှာဒုတိယအကြိမ်တွေ့ဆုံစဉ်ဆွေးနွေးကြတဲ့အထဲမှာတပ်တွေနေရာခြားသားကြီးနဲ့တပ်တွေလှုပ်ရှားမဲ့နေမျိုးကိုဘယ်လိုခွဲခြားတတ်မှတ်ကြမလဲဆိုတဲ့အချက်တွေအကြေအလျဆွေးနွေးကြဖို့အခြေခံအဖြစ်သဘောတူထားပါတယ် ဒီလိုကိုယ်ပိုင်နယ်မြေပိုင်းခြားသတ်မှတ်မှုကိစ္စမှာအလွယ်တကူသဘောတူညီမှုရဖို့မဖြစ်နိုင်သေးဘူးလို့ဆိုင်းဝင်းဖေကမြင်ပါတယ
်ဖြစ်တဲ့နာတော့သူတို့လိုချင်တာစီးရနယ်မြေပိုင်းခြားသတ်မှတ်မှုရှိဖို့လိုတယ်လို့အောင်းမေးတာပါပဲအဲ့ဒီအဲ့ဒါမျိုးရခြင်းနဲ့ဒီပြင်မြောက်ပိုင်းမဟာမေးဖွဲ့ရဒီကျွန်တော်ယူဆတာပေါ့နော်သူတို့လည်းကြောင်ပြောထားတာပဲရှိတာပဲဝါလိုမျိုးနေရာမျိုးတနေရာတော့သူတို့ရခြင်းနဲ့ပုံစံမျိုးလိုချင်ပုံရတယ်အဲ့ဒါဆိုရအနေနဲ့ဒါမှမဟုတ်စစ်တာအနေနဲ့ပေးနိုင်တယ်ပေးနိုင်ဘူးဆိုတော့ဥစားကျွန်တော်တို့ပြောနိုင်ရင်မသေးကြဘူးလေအဲ့တော့ဒီလိုပဲတွားနေဦးမယ်လို့ကျွန်တော်ထင်တယ်ဖြစ်လိုက်ပြေးလိုက်ပြန်လာလိုက်ဒီလိုကတော့အဲ့လိုပဲတွားနေဦးမယ်လို့ကျွန်တော်ထင်တာပဲ
ဒီလိုသာတစ်ဖက်နဲ့တစ်ဖက်အလျှော်တင်းနေမလုံနိုင်ဘူးဆိုရင်အပြစ်ရငြင်းငြင်းရေးလည်းဖြစ်လာမှာမဟုတ်တလို့စစ်ကြောဒေသခံတွေသာဆက်ပြီးနိနာနေရအောင်မယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ဆန်းစာပင်နယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကထောက်ပြပါတယ
်သူတို့နှစ်ဖက်စလုံးကတော့သူတို့ဒူလာချက်တွေသူတို့ရဲ့ demand တွေတော့ရှိကြတာပေါ့လေဟိုသူတို့နှစ်ဖက်စလုံးရန်နှုံးပြီးလိုက်ပြောဖို့တော့ခက်ပါလိမ့်မယ်ကျွန်တော်အမြင်ကတော့တပ်မတော်ကလည်းရှုတ်ရမယ်ကျွန်တော်တိုင်းရင်းသားပဲကလည်းရှုတ်ရမယ်သူတို့ညှိနှိုင်းပြီးတော့မှအပေးအယူလုပ်ပြီးတော့မှဖြစ်နိုင်တဲ့ဥစ္စာကိုရအောင်ယူရင်တော့ဖြစ်နိုင်တယ်။ဒါပေမဲ့ကိုလိုချင်တာကိုပဲကအပြည့်အဝယူမယ်ဆိုရင်တော့ကျွန်တော်ဖြစ်တာနှစ်ဖက်စလုံးကတော့ညှိလို့ရမယ်မဖြစ်ဘူး။ဆိုတော့ကျွန်တော်မြင်လာကတော့တိုက်ပွဲမရက်မချင်းကတော့ဒေသခံတွေခံနေရအောင်ပါပဲ
။ဩဂုတ်လ15ရက်ကတကြောပြန်စတင်လာခဲ့တဲ့တရုတ်နယ်စပ်ညင်တော်မဟာမိတ်တပ်တွေရဲ့တိုက်ခိုက်မှုတွေကနေအစိုးရတပ်တွေရဲ့ဒဏ်ပြန်ထိုးစစ်ကြောင့်ရှမ်းပြည်မြောက်ပိုင်းမှာစတင်မာလာလေထိတိုက်ပွဲတွေဖြစ်လာရသလိုဒေသခံတွေစိတ်ပေးဆောင်ပြီးဒုက္ခတွေဖြစ်လာကြတာပါ။ဩဂုတ်လတိုက်ပွဲတွေကြောင့်လူပေါင်း 8,500 လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးစိတ်ပေးဒုက္ခတွေ 3,500 ယာယီစခန်းတွေမှာတင်းရှောင်နေရတဲ့အထက်ကမှအခုဆိုရင်နမ်ဆန်မျိုးကစိတ်ပေးဒုက္ခတွေထောင်ကျော်မိမိတို့နေအိမ်တွေကိုပြန်လာနေကြတာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ဖျက်ပြသွားတာပါရှင်။အခုတော့နိုင်ငံတကာသတင်းတော်တွေကိုဆက်တိုက်နှာစင်ကြရပါမယ်။တူရကီနယ်စပ်မန်ဘစ်မြို့နယ်အယ်ဘတ်မြို့တွေရှိရာစီးရီးယားမြောက်ပိုင်းခတ်ဒေသမှာရံဘတ်တွေအဖြစ်သတ်မှတ်ထားတဲ့နိုင်ငံတွေကတပ်တွေရောအဲ့ဒီနိုင်ငံတွေကပြည်သူ့စစ်မဟာမိတ်အဖွဲ့တွေပါရှိနေပြီးအခြေအနေတွေကမတည်ငြိမ်လာပါဘူးဒီလိုတူရကီနဲ့ခတ်တွေကြားကမတည်ငြိမ်တဲ့နေရာအတွက်အပြစ်ရဆုံးတစ်ခုဖန်တီးဖို့အမေရိကန်နဲ့တူရကီတို့ကကြိုးစားနေကြပါတယ်ဒါပေမဲ့ပထမရထားတဲ့သဘောတူညီချက်ဟာအန္တရာယ်ရှိတယ်လို့အခုခါမှတူရကီကပြောလာသလိုသူတို့ရဲ့သူတို့ငြိမ်းချမ်းစွာတူရှင်တွဲနေထိုင်ရေးအတွက်ရေရှည်နည်းဖြူဟာမရှိဘူးလို့လည်းအခဲခတ်တွေကသုံးသပ်ကြပါတယ်။အဲ့ဒီဒေတာကိုရောက်နေတဲ့ Hita Madoc ပေးပို့ထားတဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။တူရကီနယ်စပ်နာကမြို့ကလေးနာမှာတူရကီစစ်တပ်ကရဲတွေနေရာယူထားတယ်လို့ Kutch တွေဥဆောင်တဲ့ Syria Democratic တပ်ဦး SDF ကစစ်သားတွေကပြောပါတယ်။အဲ့ဒီဒေတာမှာ Russia, Syria, Kutch နဲ့ American တပ်တွေရှိနေတာပါ။တူရကီနဲ့ SDF Kutch တပ်တွေဟာရန်သူကြီးတွေဖြစ်ကြပေမဲ့သူတို့နှစ်ဖက်စလုံးကတော့ American ရဲ့မဟာမိတ်တွေဖြစ်ပါတယ်။ဒီနှစ်ဖက်ချမ်းမှာဂျာဝင်ပြီးဆစ်ဆက်ပေးသူတွေလည်းမကြာခဏအငင်းပွားရလေးရှိပါတယ်။ Manbij မြို့ဟာတစ်ဖွဲ့ကိုတစ်ဖွဲ့ဖြုတ်ချပြီးအုပ်ချုပ်နေကြတဲ့တပ်ဖွဲ့၄ဖွဲ့အောက်မှနေခဲ့ရတာကြောင့်ဒေသခံတွေကတော့ဘသူကိုအုပ်ချုပ်စေချင်တယ်ဆိုတာကိုမသိကြတော့ပါဘူး။ဒီနယ်စပ်ဒေသမြို့ကလေးတွေမှာလွန်ခဲ့တဲ့၈နှစ်စီးရီးယားပြည်တွင်းစစ်ဆပီးဖြစ်ပွားခဲ့ခြင်းကစပြီးနိုင်ငံဆောင်ကတပ်ပေါင်းစုံသိမ်းယူပြီးအုပ်ချုပ်တာခံနေရတဲ့အတွက်ဒေသခံတွေစိတ်ကြနေပြီလို့မန်ဘစ်မြို့ကဂျမာဟာဂျီကပြောပါတယ
်ဂျာဖတ်နေကြတာတွေကိုကျွန်တော်တို့စိတ်ကွန်နေပါပြီစီးရီးယားဒီမိုကရက်တစ်တပ်ဦးကပဲဖြစ်ဖြစ်တပုတ်အဖွဲ့ကပဲဖြစ်ဖြစ်ဘာဖြစ်ဖြစ်စိတ်ကွန်တယ်ဒီစပွဲကြောင့်ဒုက္ခမရောက်တဲ့သူစီးရီးယားမှာတယောက်မှမရှိဘူး
စီးရီးယားဖက်နယ်စပ်မှာအပြစ်ရဆုံးတစ်ခုကိုဖန်တီးဖို့အတွက်တူရကီနဲ့ Kutch တပ်တွေကြားမကြသေးခင်ကပဲသဘောတူခဲ့ကြသလို SDF တပ်တွေကသူတို့ရဲ့တပ်တွေနဲ့လက်နက်တွေကိုကီလိုမီတာအတော်များများနောက်ဆုတ်ပေးခဲ့တာပါဒါပေမဲ့ဒီအပြစ်ရဆုံးဟာဒုက္ခတွေတန်းနဲ့ချီးပြီးလက်ခံနိုင်လောက်အောင်ပြင်ဆင်ဖို့အတွက်ဂူးရယ်ပိုးပြီးကြီးကြီးထားတဲ့နယ်လို့တူရကီကပြောပါတယ် SDF တွေကတော့လက်တလောသဘောတူညီချက်ကအလုပ်ဖြစ်နိုင်တယ်လို့ပြောပြီးနောက်ထပ်တောင်းဆိုချက်တွေကိုလက်မခံဘူးလို့အယ်ဘတ်မြို့စစ်ကောင်စီကတပ်မှုဂျမဲအဘူဂျမားကပြောပါတယ
်။ Yeah, you know I'm Turkey.
ဒါဟာချင်းချောက်မှုလို့ဒူရကီကဝေဖန်ပေမဲ့ဒီသဘောတူညီချက်ကစီးရီးယားဒီမိုကရက်တစ်တပ်ဦးနဲ့ဒူရကီတို့ကြားပြဿနာရဲ့အဖြေပါ
။ဒူရကီဘက်ကတော့ SDF တွေကိုဒူရကီအစိုးရကိုနှစ်ပေါင်းများစွာတိုက်ခိုက်နေတဲ့ PKK နဲ့ တူရကီရဲ့ cuts တပုံတွေနဲ့အတူတူပဲလို့သတ်မှတ်ထားတာဖြစ်ပါတယ်။ဒါပေမဲ့ SDF တွေကတော့ Syrian နိုင်ငံအတွက်တခုပဲသူတို့စိတ်ဝင်စားကြောင်းပြောပါတယ်။ဒီဖွဲ့ဟာ Syrian မြောက်ပိုင်းဒေသတွင် IS စစ်သွေးကြော်တွေကိုတိုက်ခိုက်နေတဲ့ American တွေကိုပံ့ပိုးတဲ့အနေနဲ့ဥဆောင်ပြီးတိုက်ခိုက်ပြီးခဲ့ခြင်းကစပြီးတစတစအင်အားကြီးမှလာခဲ့တာဖြစ်ပါတယ်။ရှေ့သတင်းပတ်ထဲမှာတော့ဆွေးနွေးမှုတွေပြန်ပြီးစနိုင်မှုတူရကီနဲ့ American ခေါင်းဆောင်တွေကမျှော်လင့်ထားကြတာပါ။တူရကီခေါင်းဆောင်တွေကတော့တကယ်လို့ cuts တက်ဖွဲ့တွေနဲ့နောက်ထပ်သဘောတူညီချက်မရနိုင်ဘူးဆိုရင်တော့သူတို့သဘောနဲ့သူတို့လှုပ်ဆောင်ဖို့ပြင်ဆင်နေပြီလို့ပြောပါတယ်။ SDF တက်ဖက်ကလည်းတကယ်လို့တူရကီဘက်ကတိုက်လာမယ်ဆိုရင်ပြန်ပြီးတိုက်ဖို့ပြင်ဆင်ထားတယ်လို့ပြောပါတယ်။ဒါပေမဲ့အခုချိန်ထိတော့နှစ်ဖက်စလုံးကနေရာအများစုမှာငြင်းချမ်းနေဆဲဖြစ်ပါတယ
်။ဒေါက်ခင်မျိုးသက်ပြပြသွားတာပါရှင်။အခုတော့အမေရိကန်ရဲ့ပါတီရင်းသမရလောင်ရွေးကောက်ပွဲတွေအကြောင်းကိုပြပြပေးမှာပါ။ဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းဖြစ်ဖို့ကြိုးစားနေတဲ့သူတွေထဲမှာမက်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်အမတ်အဲလစ်ဘက်ဝါရန်ဟာထိတ်မှရှိနေတဲ့ဒုတိယသမရလောင်းဂျိုးဘိုင်ဒန်ရဲ့နောက်ဒုတိယနေရာကိုရောက်လာတယ်ဆိုတာလူမှုစစ်တမ်းအသစ်တစ်ခုမှတွေ့ရပါတယ်။မစ္စတာဘိုင်ဒန်ကထောက်ခံမှု38ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးမစ္စဝါရန်ကတော့25ရာခိုင်နှုန်းနဲ့ဒုတိယလိုက်ပါတယ်။ဘာမော့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်က14ရာခိုင်နှုန်းနဲ့တတိယလိုက်နေတယ်ဆိုတာကို NBC News Wall Street Channel လူမှုစစ်တမ်းမှာတွေ့ရတာပါ။ဂျင်မဲလုံးရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်။လူအများပြားတယောက်ခဲ့တဲ့ New York City မဲဆွယ်ဘက်မှာထက်လွတ်တော်မန် Elizabeth Warren ကသူသာသမရဖြစ်ရင်နိုင်ငံရေးခြားဆောင်မှုကိုနှိမ်နင်းသွားမယ်လို့ခိုင်မာပြောသွားပါတယ်
။ Corruption has broken our economy and corruption.
ခြားဆောင်မှုတွေကကျမတို့စီးပွားရေးကိုဖျက်ဆီးထားတယ်လို့ကျမတို့ဒီမိုကရေစီကိုလည်းဖျက်ဆီးနေတာပါ။ဘာတွေပြက်စီးနေတယ်ဆိုတာကျမသိတယ်လေပြင်ဆင်ဖို့အစီအစဉ်ရှိပါတယ်ဒါကြောင့်ကျမသမရရွေးကောက်ပွဲကိုဝင်ပြိုင်တာပေါ့ရှင
်ဒူရူစစ်တမ်းတွေမှာမစ္စစ်ဝါရန်ပေါ်ထောက်ခံမှုတိုးလာတာလာတော့ကြပါပြီဖြစ်ပြီးထိတ်ရောက်နေတဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်ကိုအဓိကစင်ခေါ်သူဖြစ်လာနေတာပ
ါ Everybody knows who Donald Trump is even his supporters no everybody even his supporters no they
have no Donald Trump ဘယ်သူဆိုတာလူတိုင်းသိပါတယ်သူ့ကိုထောက်ခံတဲ့သူတွေတောင်သိပါတယ်ထင်အောင်ဝိုးတော်မဖြစ်ကြပါဘူးဒါပေမဲ့ကျွန်တော်တို့ဘယ်သူတွေဆိုတာသူတို့သိအောင်လုပ်ရပါလိမ့်မယ်
ဒီကနေ့တင်ပါကဟူစတန်မှာလုပ်တဲ့စကားစီတိုးပွဲပြီးကိုယ်စားလှယ်တွေမဲဆွယ်ပွဲပြန်လုပ်နေကြပါပြီ။အဲဒီစကားစီတိုးပွဲတွင်လူကြစီထက်လွတ်တော်မှဂူရီဘူကာကသူတို့တွေတယောက်ပေါ်တယောက်ထိုးနှက်တိုက်ခိုက်တာရှော့ချကိုတိုက်တွန်းသွားပါတယ်
။ We've got one shot to make Donald Trump a one term president.
And ဒီနေ့တန်ဖို့တက်တန်းတစ်ခုတည်းသမရဖြစ်အောင်လုပ်ဖို့အခွင့်အရေးတစ်ခုပဲရှိပါတယ်။တယောက်ပေါ်တယောက်ကျွန်တော်တို့ပြောတာတယောက်ကိုတယောက်ပြစ်တင်ရှော့ချတာတွေကြောင့်ဒီအခွင့်အရေးကိုလက်လော့မခံနိုင်ပါဘူး။
စကားစီတို့ဘွဲသုံးဘွဲပြီးဘိုင်ဒန်ဝါရန်နဲ့ဆန်ဒါစ်တို့ဟာဒီမိုကရက်တစ်ပြိုင်ဘက်တွေထဲမှာထိတ်ကပြေးနေစေပါသမရထရမ့်ကိုနောက်နေ့ရွေးကောက်ပွဲမှာအနိုင်ယူနိုင်ဖို့သူဟာအားကောင်းဆုံးသူဖြစ်တယ်ဆိုတဲ့ပြောဆိုချက်ကမစ္စတာဘိုင်ဒန်အတွက်ဆက်ပြီးအလုပ်ဖြစ်နေတယ်လို့လေလာသူလယ်ရီဆာဘတ်တို့က Skype interview အတွင်းပြောပါတယ
် There's a reason why they've made a tentative choice Democrats have clarified
ယာယီရွေးချယ်ချက်ကိုသူတို့ရှိထားတာမှာအကြောင်းပြချက်တစ်ခုရှိပါတယ်။ဒီမိုကရက်သမရလောင်းရွေးချယ်တဲ့လုပ်ငန်းစဉ်တစ်ခုလုံးကိုရှင်းလင်းအောင်လုပ်ထားပြီးမိကုံးတစ်ခုလည်းထွက်အောင်လုပ်ထားပါတယ်။သမရဒေါ်နယ်ထရမ့်ကိုဘယ်သူအနိုင်ယူနိုင်မလဲဆိုတာပါပဲ။ဒါကိုပဲသူတို့အလေးထားပါတယ်
။လက်ရှိမှာဒုတိယနေရာအတွက် Warren နဲ့ Sanders တို့အကျိနဲ့တိုင်နေရပေမဲ့မကြာသေးခင်ကကောက်ယူတဲ့လူမှုစစ်တမ်းတွေမှာ Warren ကပုံမှန်တက်လာရဲ့လို့လိလာသူတွေကပြောပါတယ်။ဒီမိုကရက်သမရကိုယ်စားလှယ်လောင်းသူရဲ့နောက်တစ်ကြိမ်စကားစစ်ထိုးပွဲကတော့နောက်လာကြရင်အိုဟိုပြည်နယ်မှာလှုပ်ဖို့စီစဉ်ထားပါတယ်ခင်ဗျာ
ကိုချော့ချော့တိုင်ပြပြသွားတာပါရှင်အခုတော့အိန္ဒိယမှာကလေးအလုသမားတွေတုံဆွဲမှုတိုက်ဖျက်ရေးဘာတွေဆောင်ရွက်နေကြတယ်လဲဆိုတာကိုလည်းပြောပြပေးပါဦးမယ်ရှင်အိန္ဒိယနိုင်ငံရဲ့ကမ္ဘာလှည့်ခရီးသွားတွေအတွာလာများတဲ့ဂျပန်မြို့မှာယောက်ျားလေးတွေဟာမြို့ကြီးတွေကနေပိုးပြီးတော့ဆင်းရဲတဲ့ပြည်နယ်တွေကိုလူကုန်ကူးခံရပြီးတော့ကလေးအလုသမားအုံပြုမှုပိုကြီးထွားလာနေတဲ့အခြေအနေရှောင်နေပါတယ်ဒီအခြေအနေကိုအဆုံးသတ်ရေးအတွက်ပြည်ထောင်စုအစိုးရအာဏာပိုင်တွေနဲ့အရက်သားလူမှုအဖွဲ့တွေဟာအရေးပါတဲ့စီရင်လှုံ့ဆော်မှုတစ်ခုကိုစတင်လိုက်ကြပါတယ်ဒီအကြောင်းအင်ဂျင်နာပက်ထရီရှာသတင်းပေးပို့ထားတာကိုနှာစင်ပါရှင်အိန္ဒိယကိုရောက်လာကြတဲ့ကမ္ဘာလှည့်ခရီးသွားတွေရဲ့ဈေးဝယ်မဲ့စီးရင်ထဲမှာဂျပန်မျိုးကထိတ်ဆုံးမှရှိပါတယ်။ဂျပန်မျိုးထဲမှာလက်ကောက်တွေနဲ့တခြားအဖိုးနဲ့လက်ဝတ်ရတနာလေးတွေ၊နောက်ဇာတို့ပန်းတို့အထည်တွေစတဲ့လက်မှုပစ္စည်းအယောင်ဆိုင်တွေအလွန်ပေါ်ပါတယ်။ဝယ်သူအများစုကဒီပစ္စည်းတွေဟာလူငယ်ယောက်ျားလေးတွေရဲ့လှုပ်အားနဲ့ထုတ်လုပ်တယ်ဆိုတာမသိကြပါဘူး။ဆင်းရဲတဲ့ပြည်နယ်တွေကအိမ်တွင်းလုပ်ငန်းအသေးစားတွေမှာအလုပ်လုပ်ကြဖို့လူမှောင်ခိုကုန်ကူးခံကြရတဲ့ကလေးတွေ တသိန်းကျော်အထိရှိလာပြီလို့ဂျပန်မှာရှိတဲ့ကလေးအခွင့်အရေးဆောင်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Childline ကခန့်မှန်းထားပါတယ်။အခုလိုကလေးအလုပ်သမားအသုံးပြုနေတာတွေကိုအဆုံးသတ်စေဖို့ပြည်내အာဏာပိုင်တွေနဲ့အယက်သားလူမှုအဖွဲ့တွေကအခုလိုကဘာလက်ခရီးသွားတွေအလာများတဲ့အဓိကမြို့တွေမှာစတင်ပြီးတော့စီယုံလှုံ့ဆော်ခဲ့ကြပါတယ်။ Childline အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဘာရှာဂျူရှိကအခုလိုပြောပါတယ
် So what parents are told is basically that we are taking a child for education and they learn something and
ကျမတို့တွေကရှင်တို့ကလေးတွေကိုခေါ်ပြီးပညာသင်ပေးတာဒီတော့သူတို့တတ်တဲ့ပညာနဲ့အသက်မွေးဝမ်းကြောင်းပြုဝင်ငွေရှာနိုင်ပြီးရှင်တို့ကိုပတ်စံပြန်ဖို့ကြမှာပေါ့လို့မိဘတွေကပြောပြပါတယ်ဒါပေမဲ့လည်းတကယ်တမ်းကျတော့အများစုကပတ်စံများများလာပေးပြီးကလေးတွေကိုခေါ်သွားကြတာပါပဲအဲ့ဒီကလေးတွေအားလုံးဟာအခုစားပန်းထိုးတဲ့လုပ်ငန်းလက်ကောက်လုပ်တဲ့အလုပ်ကြောက်သွေးတဲ့အလုပ်တွေထဲမှာပဲဝင်ပြီးအလုပ်လုပ်နေကြရတာပေါ့
ကလေးတွေငယ်ကာကွယ်ပေးရေးဆိုင်ရာပြည်ထောင်စုအာဏာပိုင်တွေကဂျပန်မြို့တွေကဒီလိုအနှိဋ္ဌာယုံမြင်ကွင်းတွေကိုဖြည့်ဆင်းလာခဲ့တာ6လအတွင်းကလေးပေါင်း350ကိုကယ်တင်နိုင်ခဲ့ပြီလို့ပြောပါတယ်ကလေးအခွင့်အရေးဌာနအမှုဆောင်ညွှန်ကြားရေးမှူး Netcam Diwaka ကအခုလိုရှင်းပြပါတယ
်
ဒီကလေးတွေကိုအိမ်သားနဲ့တွဲနေတဲ့အခန်းချင်းလေးထဲမှာပိတ်လောင်ထားတာကိုကျွန်တော်တို့တွေ့ခဲ့ကြရတာပါအပြင်လဲထွက်ခွင့်မပေးတော့ပါဘူးအခန်းလေးကိုရင်းနဲ့အစားအသောက်ထည့်ပေးတယ်တဏီကုံလွှတ်အောင်အလုပ်တွေပေးတယ်ပြီးတော့ပေးထားတဲ့အလုပ်အကုန်မပြီးရင်ရိုက်ပုတ်နှိပ်စက်တာခံကြရပါသေးတယ
်ဂျက်ပါမြို့တစ်မြို့တည်းသာကလေးအလုပ်သမားတွေတုံနေကြတာမဟုတ်ပါဘူးရော့ချက်စတန်ပြည်နယ်ကလည်းပဲကလေးအလုပ်သမားတုံမှုအမြင့်ဆုံးပြည်နယ်ဖြစ်ပါတယ်ကလေးအလုပ်သမား2သိန်းခွဲလောက်အထိရှိနေတာပါ2011ခုနှစ်စစ်တမ်းအရာအသက်9နှစ်ကနေ14နှစ်အတွင်းအလုပ်လုပ်ကြတဲ့ကလေးအလုပ်သမားပေါင်းကတန်ပေါင်း 4.35 ရှိပါတယ်။အလုပ်ရှင်တွေကကလေးအလုပ်သမားတွေတုံပြီးပစ္စည်းထုတ်တာတွေ့ရင်ထောင်ချအရေးယူတာမျိုးလိုတင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းအတည်ပြုလာနိုင်ဖို့သူကမျှော်လင့်ပါတယ်။လူစီကားတဲ့ဈေးတွေမှာစေရနာဝန်ထမ်းတွေဟာလူငယ်ယောက်ျားလေးတွေကိုတုံပြီးတော့ထုတ်တဲ့ပစ္စည်းတွေကိုသပိတ်မှောက်ဖို့စီးပွားရေးသမားတွေကိုဆွဲဆောင်ကြပါတယ်။ဒါပေမဲ့လေဒါကလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။ဆန်ရှင်တော်များများကဈေးချိုတဲ့ပစ္စည်းတွေကိုမှသူတို့တင်မရောက်နိုင်ရင်ဈေးဝယ်သူတွေဘယ်ရှိတော့မလဲသူတို့မှရွေးစရာလမ်းမရှိဘူးလို့ပြောကြပါတယ်။အယောင်းဆိုင်ပန်ရှင်ဝါဒစ်ဟာဆန်ကဟိန္ဒူဘာသာနဲ့အခုလိုပြောပါတယ
်
။ There is so much competition. Everyone wants to start.
ဒီမှာကအပြိုင်ဆိုင်တွေအများများပါတယ်။လူတိုင်းကဈေးလျှော့ရောင်းချင်ကြသူတွေကြီးပါပဲ။သူများထက်စစ်90လောက်ကျွန်တော်ကလျှော့ရောင်းနိုင်မယ်ဆိုရင်ဝယ်သူတွေကကျွန်တော်ဆိုင်ကိုပဲလာကြမှာပေါ့။
ဖက်ရှင်စတိုးဆိုင်ပန်ရှင်ရှာရူတီမစ်ရာကတော့သူ့ဆိုင်မှာတင်ရောက်မဲ့အဝတ်အစားတွေနဲ့အပိုပစ္စည်းတွေထုတ်လုပ်တဲ့စက်ရုံအလုပ်ရုံတွေဟာကလေးအလုပ်သမားတွေသုံးမသုံးဆိုတာကိုအရင်စစ်ဆေးပြီးမှဝယ်တယ်လို့ပြောပါတယ
် The educated class is really good I would say the younger generation
ပညာတတ်လူရန်းစားတွေကတော့နားလည်လက်ခံကြပါတယ်လူငယ်မျိုးဆက်တွေကပိုးပြီးတော့ပြောလို့တော့ကောင်းပါသေးတယ်ပစ္စည်းကဈေးကြီးလိုက်တာဘာကြောင့်ဒီလောက်တောင်ဈေးကြီးနေရတာလဲသူပြောတဲ့သူတွေကိုကျမကကလေးအလုပ်သမားမတုံးမဲ့လူကြီးအလုပ်သမားတွေထုတ်တဲ့ပစ္စည်းဖြစ်လို့ဈေးကြီးရတယ်လို့ရှင်းပြပါတယ်။ဒါတော့သူတို့ကနားလဲပြီးဒီသဘောထားကိုလည်းသဘောကျသွားကြပါတယ်။အခုဆိုရင်လူမှုအထောက်အကူပြုလုပ်ငန်းတွေနဲ့လူမှုရေးကိုအကျိုးပြုစေမဲ့စံဦးတည်ထောင်မှုလုပ်ငန်းတွေအိန္ဒိယနိုင်ငံမှာရှိလာနေပါပြီ
။စီးပွားရေးလုပ်ငန်းရှင်တွေနဲ့ဈေးဝယ်သူတွေကိုဆွဲဆောင်စီယုံဖို့ကပြဌာန်းကြပါတယ်။ဂျပန်မြို့ရဲ့ဈေးထဲမှာအလုပ်သမားကဈေးပေါ်တဲ့ကလေးလှုပ်အားနဲ့ထုတ်လို့ဈေးချိုနေတဲ့ကုန်ပစ္စည်းတွေကိုမဝယ်ကြအောင်ဆက်ပြီးတော့စီယုံလှုံ့ဆော်ဖို့ဟာအဓိကရည်မှန်းချက်ပဲဖြစ်ပါတယ်ရှင်။ VOA ရဲ့တာချာနေမနေ့ကအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အခုရေဒီယိုအစီအစဉ်လိုပဲ VOA TV သတင်းလွှာအစီအစဉ်တွေကိုလည်းနေ့စဉ်ည9နာရီရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3ဂျိုဒူတို့ကနေပြီးတော့ထိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA American တန်ခါတောက်ကြနေမနေ့ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ24 40 51လိုက်လက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့ EDN အသုံးအင်္ဂလိပ်သင်ခန်းစာကိုပထမဆုံးနားဆင်လေ့လာကြရမှာဖြစ်ပြီးကျမ်းမာရေးကဏ္ဍမှာတော့ခစစ်ရောင်လေးဘက်နာအကြောင်းကိုအခုလိုသိကြရမှာပါ
ကွာဆံရဲပုံမှာမူတည်တော့မရှိဘူးကခါစစ်ဘူဒီကတည်တယ်အချို့ကကျတော့ဒူးစစ်ဘူဒီကတည်တယ်အချို့ကကျတော့ရေပြားဘူဒီကတည်တယ်လူမျိုးပွားသွားတဲ့အခါမှာအဓိကကတော့
အယုအကျော်အထုကုဆရာဝန်ဒေါက်တာချစ်စိုးကရှင်းပြထားတာကိုထုတ်လွှင့်ပေးသွားမှာပါရှင်နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရပါမယ်အခုရင်ဆုံးတော့ American Style EDN သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လှလတန်ကစီစဉ်ပို့ချပေးပါလိမ့်မယ်ရှင်
ဒီနေ့နဲ့ပဲကျင်ပြပေးမယ် EDM အစုံကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက Achilles Achilles ကတော့လူနာမည် Heel heel ကတော့ခြေဖနှက်ဖြစ်ပါတယ်ဒါကြောင့်စကပိုက်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနှက်ပေါ့ရှင်အကီလီစ်ဆိုသူကတော့ရှေးရရှင်ကားတွေကြည့်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖို့ရင်သိကြမှာပါ Greek ဒန္တာရီမှာအကီလီစ်ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Styx ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထိတဲ့နေရာအလုံးမှာအကီလီစ်ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထိတဲ့အတွက်အဲ့ဒီတနေရာမှာတော့ထီရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီရက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်းအာကီလီစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းတန်တာကြီးဖွဲ့ဆိုထားတာဖြစ်ပါလေ။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလီစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုညှားနေပြင်းပြတဲ့အခါAchilles အသက်ဆုံးရှုံးရတဲ့ဒန္တာကြီးပါဒါကြောင့်လူတူဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွယ်တွယ်တော့ရှိစနေပါအဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်ဒီသုံးချက်ပတ်သက်လို့ George Grobe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many people don't know thisBut Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်သေးရှိတဲ့ပြညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူရဲ့ပြော့ညံ့ွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်။American Style English သင်ခန်းစာကိုဒေါ်လာလတန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို Radio အသံဖိုင်ကိုရော Video File ဖြစ်နေပါ VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာပြန်ပြီးတော့လေ့လာနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
ဒီရက်တောက်ကြနေမနဲ့ခင်စီစဉ်တွေနားဆင်နေကြရတာဖြစ်ပါလျက်ရှင်အခုဆက်ပြီးကျမ်းမာရေးခန္ဓာကိုထုတ်လွှင့်ပေးသွားပါမယ်ဒီတစ်ပတ်မှာတော့ခဆစ်ရောင်၄ဗန္နာအပိုင်း၁ကိုတင်ပြပေးထားပါတယ်ခဆစ်ရောင်၄ဗန္နာယောဂါကိုမြန်မာနိုင်ငံမှာပို့ပြီးတော့တွေ့လာနေရပြီးစောစောသိနိုင်ဖို့အရေးကြီးပါတယ်ခဆစ်ရောင်၄ဗန္နာယောဂါဖြစ်ရတဲ့အကြောင်းရင်းအပြင်ဒီခဆစ်ရောင်၄ဗန္နာဟာတခြားခါနာတာတွေနဲ့လက္ခဏာဘယ်လိုကွဲပြားတယ်လဲဆိုတာကိုအယိုးအကျော်အစစ်စေပညာဌာနပါမောက္ခဌာနမှဒေါက်တာချစ်စုကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါလိမ့်ရှင
်ဟုတ်ကဲ့ရိုးကျော်စစ်ထူးကူသမားတော်ကြီးဗမောက္ခဒေါက်တာချစ်စုခင်ဗျာကျွန်တော်တို့၄ဗန္နာယောဂါနဲ့ပတ်သက်ပြီးတော့သွေး၄ဗန္နာနဲ့အရေပြား၄ဗန္နာတွေအကြောင်းပြောပြီးမှနောက်တစ်ခုဖြစ်တဲ့ဆရာကြီးဒီခါစစ်ရောင်၄ဗန္နာပေါ့နော်အဲ့ဒီအကြောင်းကိုဆက်ပြောရအောင်ဆရာကြီးအဲ့ဒီတော့ဒီခါစီအောင်၄ဗန္နာယောဂကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီ
းယောဂကမြန်မာနိုင်ငံမှာလည်းရှိပါတယ်ရှိတယ်ဆိုတာတော့မှအခုရက်ပိုင်းဒီမှာပုံတော်မှတွေ့လာရတယ်လို့တော့ခင်ဗျာဒါကတော့ဒီတစ်ကဘာလုံးမှာလည်းဖြစ်တဲ့ယောဂပေါ့နော်တော်လေးဒီတစ်ပတ်ပြန်မှလာတဲ့လူတွေနှစ်ယောက်သုံးယောက်ရှိတော့ပြန်ပြီးတော့ဆက်ပြီးတော့လေ့လာရတဲ့ကမှာဒီအများဆုံးကတော့အမေရိကန်မှာဖြစ်တာများလို့ပဲဘလူးတစ်ထောင်မှာသုံးယောက်လောက်ဖြစ်တယ်ပေါ့ဒုတိယများတာကယူရိုသူကတစ်ထောင်မှာ၂ယောက်လောက်ဖြစ်တယ်။ဒီအာရှမှာကျတော့တစ်ထောင်မှာ7.6ယောက်လို့ဆိုပါတယ်။ဟိုဗမာပြည်မှာလည်းလူကြီးနဲ့တွေ့ကြည့်မယ်ဆိုရင်တော့တို့များတယ်လို့ခေါ်ရမှာပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအဖြစ်များတဲ့အနေထားရှိတဲ့အတွက်ဘာကြောင့်ဖြစ်တယ်ဆိုတာကိုဆရာကြီးရှင်းပြလို့ရမလား
။ဘာကြောင့်ဖြစ်တာကတော့ဒီကျွန်တော်တို့ခုနေတဲ့ဒီရိုးကျော်စေတမားတော်ကြီးခိုင်တဲ့ယောဂများစုကအိန္ဒိယရိုးတော်ရူမတိုလော်ဂျီခေါ်တာပေါ့နော်။အဲယူကျော်စစ်တဲ့မှာအထူးသဖြင့်ဒီကိုယ်ခံဓာတ်တွေကြောင့်ဖြစ်တဲ့ယောဂရောင်ရမ်းမှုယောဂတွေကိုခိုင်တာပေါ့လေခိုင်တာဆိုတော့ဒီအဲမှာပါတဲ့ယောဂအများစုကလည်းဘာကြောင့်ဖြစ်တယ်ဆိုတော့ကိုယ်ခံအားဆံလွယ်မှုကြောင့်ဖြစ်တာပဲကိုယ်ခံအားဆံလွယ်တဲ့ပုံမှာမူတည်တော့မယ်သူကခါးစစ်ဘူဒီကတည်းကသူကကျတော့ဒူးစစ်ဘူဒီကတည်းကသူကကျတော့ဒီရောက်ဒီကတည်းကလူမျိုးပွားသွားတဲ့အခါမှာအဓိကကတော့ဒီအလုံးကဗီဇရဲ့တဝင်းချင်းရဲ့ခုကအစနေဒီသုံးခုနဲ့ပဲသွားနေတာပေါ့နော်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီခါးစီအောင်၄ဗန္နာယောဂကလည်းအရင်ပြောခဲ့တဲ့သွေး၄ဗန္နာတို့အရေပြား၄ဗန္နာတို့မှလိုပဲဗီဇနဲ့ပတ်ဝန်းကျင်ကနေတစ်ဆင့်ခုကဆံလပြီးဖြစ်စီတာပေါ့ဆရာနော်အဲ့ဒီခါကျတော့ဆရာကြီးအခုလိုဒီခါးစီအောင်၄ဗန္နာမှာဒီခါးကိုသွားထိရအောင်ပေါ့နော်ဒီခုကဆံလွဲမှုတွေကအရင်ပြောခဲ့တဲ့ဒီသွေး၄ဗန္နာတို့အရေပြား၄ဗန္နာတို့မှလိုရောအတူတူပဲလားထူးခြားမှုရှိလားဆရာ
အဲ့ဒီစစ်ကိုရောက်သွားတာကဒီမှာကျတော့ဒီသွေးပြူတွေထဲမှာဆိုလို့ရှိရင်ခန္ဓာကိုယ်မှာရံဖြစ်လို့ရှိရင်လိုက်ပြီးတော့ထိန်းပြီးတဲ့သွေးပြူလည်းရှိတယ်။နောက်ခန္ဓာကိုယ်ရင်းမှာရံပွဲရှိလို့ရှိရင်အဲသူကနေပြီးတော့မှဥဆောင်ပြီးတော့ပြန်တိုက်ထိုးတဲ့သွေးပြူလည်းရှိတယ်။ဒီတော့ကဒီနှစ်ခုပဲဒီကပြကြတာပေါ့နော်။အဲတော့အခုနောက်ပိုင်းဒီနေ့ပိုင်းညီမသိလာတာကတော့ခန္ဓာကိုယ်မှာရံပွဲဖြစ်ရင်ဖမ်းတဲ့လူနဲ့တိုက်တဲ့လူနဲ့နှစ်ခုလုံးကိုပွားနဲ့ထိန်းချုပ်ပေးနေတယ်ကိချုပ်တဲ့သွေးပြူဆိုတဲ့မျိုးပေါ်လာတယ်။အဲဒါကဗေဂူလီတာဒီဖဲလို့ခေါ်တာပေါ့နော်။အဲတော့ကိချုပ်တဲ့သွေးပြူတွေအဲသူကဖောက်ပြန်သွားတာပေါ့။ဆန့်လွှဲသွားတာပေါ့။အဲဒီခါမှာသူကဒီမိယောဂတွေလို့ထူတန်းတာကတို့တို့ကရေပြားလေးပဲနာဆိုလို့ရှိရင်သူတွေမှာသိနေရလို့ရှိရင်ရေပြားလေးပဲနာခုခံတယ်အများကြီးတွေ့ရတယ်။နောက်သွေးလေးပဲနာတယ်ဆိုလို့ရှိရင်လည်းသူတွေမှာသိရလို့ရှိရင်သွေးလေးပဲနာခုခံမှုတွေအများကြီးတွေ့ရတယ်။အဲဒါပေမဲ့ဘူဒီခါးစီအောင်၄ဗန္နာမှာကြတယ်ပေါ့ခုခံတဲ့ဒေသံလဲတယ်လို့ဆိုလို့မယ်ဒီလိုမှသိကြည့်လို့ရှိရင်အခုခံမှုစနစ်တရားမတွေ့ရဘူးဘာပြီးမှသိကြည့်လို့မပေါ်ဘူးဖြစ်တာပေါ့နော်အဲ့တော့သူကဘာလို့လဲဆိုတော့ခုခံတဲ့ဒီထုံနေတဲ့ဖီးဆဲလို့ခေါ်တယ်အခုခံတဲ့ဒီထုံတဲ့သွေးပြူကဖြစ်တာမဟုတ်ပဲနဲ့သူတို့ကိုဒီဘဝနဲ့ထပ်ပြီးတော့ထင်းကျုပ်တဲ့သွေးပြူကဖြစ်တာသူအသံမထွက်ဘူး ဒုက္ခပဲပြရမှာဖြစ်တာ။အဲဒါကြောင့်ဒီတော့ဆိုရင်တော့ခါးစစ်နာရည်ဆိုလို့ရှိရင်ဘာကြောင့်နာရည်တော့တခြားမသိဘူး။ကုလုံးနဲ့လည်းသိမှသိကြအောင်ပေါ့လေ။နာကြောက်သေးလို့ပဲပြရ။ပြကြတဲ့ကုလုံးမရှိဘူးလို့တို့ပြကြကြခင်ဗျကြတာပေါ့လေ။ခုနောက်ပိုင်းတော့ဒီသူ့ရဲ့ဖြစ်စီရဲ့ဒီခင်းချုပ်တွေးပြမှုစာရည်ကိုတွေးလိုက်ရတယ်။သူတို့ပြန်ပြီးတော့မှငြိမ်အောင်ခင်းနိုင်မယ့်စီရီလေးပေါ်လာကြတယ်ပေါ့လေ။အဲ့တော့ဘာကြောင့်ဖြစ်လဲဆိုတော့သိကြတဲ့အတူပဲဘာကြောင့်ကုရမယ်ဆိုတော့ပို့ပြီးတော့နားလည်လာကြတာ
ပေါ့ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီယောဂါဖြစ်လာပြီဆိုရင်ဆရာကြီးစောစောသိနေအောင်ပေါ့နော်ဘယ်လိုလက္ခဏာတွေအဓိကစောင့်ကြည့်ဖို့လုပ်မလဲဆရာကြီ
းဟုတ်ပါတယ်စောစောသိဖို့ကတော့အလွန်ကြီးကြီးတယ်ဒါပေမဲ့ခက်တာကသူကလည်းခါးသိရနိုင်နေယောဂါကြီးအများကြီးဖြစ်စနာလို့ရှိရင်တော့ခါနာတွေပဲဆရာပေါ့နော်ခါနာတွေဆိုလို့ရှိရင်အဓိကခွဲရမှာနှစ်ခုရှိတယ်တစ်ခုကစစ်တီရောင်လို့တာလားနောက်တစ်ခုကတော့ mechanical pain လို့ခေါ်တာပေါ့စစ်တီရမရောင်ဘူးဒါပေမဲ့သူကအနေထားမှားလို့လို့အကျောညက်လို့လို့ရောင်တာပေါ့သူကတော့ mechanism ပြစ်လို့နာတာပေါ့နော်အဲဥမာအလေးပင်မလိုက်လို့ခါနာသွားတာလို့အဲ့ရတဲ့ဆောင်းလေးလို့ခါကြီးကဘယ်နဲ့ကြတော့တောက်ပြီးတော့နာနေတာမျိုးလို့အဲခံမှန်ထိုင်တဲ့အခါမှာချိုးမကြလို့ခါကြီးကနာလာတာမျိုးဒါတွေကိုကျွန်တော်တို့ကတော့အဲ mechanism mechanic ဆောင်ပြတော့ pain ပေါ့ဒါကနန်းအင်ဖလမေရှင်ပိန်လည်းခေါ်တယ်။ခါးစစ်မရောက်တော့ခါနာပေါ့။အဲဒါကိုခွဲဖို့လိုပါတယ်။အဲတော့လူတစ်ယောက်ကဆက်ဆံရင်ခါနာပြီဆိုရင်နောက်ဆင့်ပြရတာကခါနာတာဖြစ်ချိန်ထားတယ်ပေါ့။ငွေပိုင်းနာသလား၊နေနေပိုင်းနာသလား။အဲတော့ဒီခါးစစ်ရောက်လို့နာပြီဆိုရင်တော့ငွေပိုင်းနာတယ်။အဲခုနကပြောတဲ့စစ်မရောက်ဘဲနဲ့ထိခိုက်ခံရနေတာမှမှုကြောင့်ဒါလာဆိုလို့ရှိရင်တော့ငွေနေပိုင်းပို့နာတယ်။ကွာသူလည်းဘောကတော့သူအတုံးများလေးလေးနားလေးလေးတက်တက်ကြအောင်သူမျက်နှာဆောင်လာမျက်နှာရထားရင်ကောင်းမယ်သူမှအလုံးသွားတယ်အလုံးမှဟိုကလေးပင်နေမှားတယ်ဆက်မတက်အကြာကြီးရနေရတယ်အဲ့ဒါမျက်နှာဆောင်ကျတော့ခါနာလာရောအဲ့လိုဖြစ်တတ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီခါးစစ်မရောင်ဘဲနဲ့ဒီထိခိုက်တဲ့အရာဒါနောက်နေရာလွဲတာတွေကြောင်းခါနာတာကဒီအတုံးများလာဖြစ်တဲ့အတွက်အခုလိုညနေဘက်မှာပူနာတာပေါ့ဆရာနော်အဲ့ဒီခါကျတော့ခါးစစ်ရောင်လေးပန္တာလိုမျိုးပေါ့နော်ဒီခါးစစ်ရောင်တဲ့အခါကျတော့မနေ့ပိုင်းမှနားတာရောဘယ်လိုပဲပုံဖြစ်တာလဲဆရာကြီ
းဒီခါးစစ်ရောင်ခါးနိုင်ကြတော့သူကတမျိုးတညာလုံးဤပြီးလို့ရှိရင်မနေ့ရက်ထားကြတော့သူကအစ်စ်စီရရောင်ပြီးတော့နားနေလို့ရှိရင်အဲမနေ့သွေးပူလေးကျင်ကလေးကိုလည်းလျှောက်လို့လိုက်တယ်ဆိုလို့ရှိရင်အဲတနားကြီးလောက်ဆိုရင်တော့ပျောက်သွားတနေ့လုံးလို့ကောင်းကောင်းလို့တွေ့ရညာအိတ်သွားပြန်အောင်နောက်နေ့မနေ့ကျတော့နားလာပြန်အောင်အဲအဲ့လိုမျိုးနားတဲ့အချိန်တွေကကြွာတာပေါ့နော်အဲမနေ့နားတာအဲ့ဒီနားလာတော့နားလာစားမှာနားလိုက်ရင်တက်တာသွားရလားလှူရှားရင်တက်တာသွားနားလာလို့ရှိရင်လှူရှားပြီးရင်တက်တာသွားဆိုရင်ခါးစင်ရောင်လို့ခါနာတာနားလာလို့ရှိရင်ဖလက်ကလေးငင်းငင်းလေးနေပြီးတော့မှနားတက်တာပါလေဆိုရှင်အဲ့ဒါကခါးစင်မရောင်ဘဲနဲ့အနေတိုင်းမှလို့ခါနာတာဆိုတော့ကျန်ပြီးခွဲလို့ရတာပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လင်းပေးနေတဲ့ကျမရေးခန္ဓာကိုနားဆင်ခဲ့ကြရတာပါရှင်အခုဆက်ပြီးနားဆင်ကြရမယ့်တိုင်းရင်သတင်းလွှာကန္တာကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တိုက်ပွဲတွေကြောင့်ပေးဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်ဝန်ထမ်းကြောင့်အစိုးကိုရခိုင်ပြည်နယ်လွတ်တော်ကနေအတည်ပြုလိုက်ပါတယ်ကရင်အာဇာနည်နေ့ကျင်းပခဲ့သူတွေအပေါ်တရားစွဲဆိုမှုကိုချွင်းချက်မရှိလွတ်ပေးဖို့ KNU ကထုတ်ပြန်ထားတဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတအန်းကိုပိုင်အုတ်ချွခွင့်ရဒေသနမ်ဆန်မြို့နယ်မှာတိုက်ပွဲကြောင့်ဒေသခံရွာသားထောင်ကျော်စစ်ဘေးရှောင်နေရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တေဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်ဝန်ထဲကြောင့်အဆိုကိုရခိုင်ပြည်နယ်လွတ်တော်ကအတည်ပြုလိုက်ပါတယ်။အဲ့ဒီအဆိုကိုစက်တင်ဘာလ19ရက်နေ့ကကျင်းပတဲ့စစ်တပ်ကြေးမြောက်ပြည်နယ်လွတ်တော်အစည်းအဝေးမှာဘူရီတော်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတင်သွင်းခဲ့တာပါ။အခုလိုတင်သွင်းတာဟာတေဆုံ ောင့်အယက်သား80ကျော်တေဆုံးခဲ့ရပြီးထိခိုက်ဒဏ်ရာရသူနဲ့အကြမ်းဖက်ဥပဒေနဲ့တရားစွဲခံရသူတွေလည်းယာနဲ့ချီရှိနေပြီးစစ်ပြေးဒုက္ခတွေအဖြစ်နေရာဆုံးခွာသူ6000ကျော်ရှိနေပြီလို့အကူအညီပေးနေတဲ့အယက်ဖက်အဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်
ကိုကြီးချက်မရပဲရန်ကုန်မြို့မှာကရင်အာဇာနည်နဲ့ကျင်းပခဲ့တဲ့သူတွေကိုတရားစွဲဆိုထားတဲ့နဲ့ပတ်သက်ပြီးချိုးရင်ချက်မရှိလွှတ်ပေးဖို့ KNU ကရင်မျိုးသားစီယုံကနေထုတ်ပြန်ထားပါတယ်။ကရင်မျိုးသားအာဇာနည်နဲ့ဟာကရင်သမျိုးသားလုံးလက်ထံအတိမပြုထားတဲ့နေ့ဖြစ်တယ်လို့ NCA မှာပါရှိတဲ့အချက်အရတိုင်းသားတွေရဲ့မတူကွဲပြားတဲ့နောက်ခံသမိုင်းနဲ့အမျိုးသားလက္ခဏာတွေကိုအတိမပြုရန်ဆိုတဲ့အချက်ကိုအစိုးရအနေနဲ့တာဝန်ယူတာဝန်ခံမှုရှိဖို့၁၉ရက်နေ့ကထုတ်ပြန်တဲ့ KNU ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ12ရက်နေ့ကရန်ကုန်မြို့ဘန်သူလာပန်းချံမှာဖူးဖူးချက်မရပဲကရင်အာဇာနည်နေ့ခေါင်းစဉ်နဲ့ကျင်းပခဲ့တဲ့အတွက်ဥဆောင်ကျင်းပသူတွေကိုငြိမ်းစုစီဥပဒေနဲ့တရားစွဲဆိုခံစားရတာကြောင့်ချွင်းချက်မရှိလှုပ်ပေးဖို့ KNU ပါဝင်ပြည်တွင်းပြည်ပကရင်ဖွဲ့စည်းတီးတီးကလည်းသဘောထားထုတ်ပြန်ခဲ့ပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာတအန်းပလောင်တပ်ဖွဲ့ TNLA နဲ့ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြမ်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စက်တင်ဘာလ16ရက်ညနေပိုင်းကကြောက်မဲမြို့နယ်မင်းငော့မြို့နယ်ခွဲခွန်းဝိုးရွာနဲ့ခွမ်ကောက်ရွာကြားတနအိကြားတိုက်ပွဲဖြစ်ပွားခဲ့ရဖြစ်ပြီးလူထုထိခိုက်ဒဏ်ရာရမှုတော့မရှိဘူးလို့သိရပါတယ်။ TNLA ဖက်ကတော့နယ်မြေလုံခြုံရေးဆောင်ရွက်နေချိန် RCSS ဖက်ကထိုးစစ်ဆင်တိုက်ခိုက်တာဖြစ်ကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်။ဒီတိုက်ပွဲဟာ TNLA ဖက်ကစတင်ပစ်ခတ်တိုက်ခိုက်တာလို့ RCSS ကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစိုက်ဦးကပြောပါတယ်။ TNLA နဲ့ RCSS တို့ဟာ2015ခုနှစ်ကတည်းကစပြီးတိုက်ပွဲတွေစတင်ဖြစ်ပွားလာတာအခုချိန်ထိပဲဖြစ်ပါတယ်
။ဒီဆိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်ကလတာမြို့မှာရှိတဲ့မြန်မာစုရရေသားတင်ပေါ်နစီကိုAA ရခိုင်လက်နက်ကိုင်ဖွဲ့ဖက်ကစက်တင်ဘာလ15ရက်မနက်ပိုင်းမှာနှစ်ကြိမ်တိုင်တိုင်ပြစ်ကတ်မှုကြောင့်အပြန်အလှန်ပြစ်ကတ်မှုတွေဖြစ်ပွားခဲ့ပါတယ်။အပြစ်ခံရတဲ့ရေသားတင်ပေါ်ထိခိုက်မှုမရှိဘူးလို့တပ်မတော်ဘက်ကပြောပါတယ်။ပြစ်ကတ်မှုတွင်ကြောက်တော်မြို့နယ်တင်းကလေးရွာသား3ဦးနဲ့စပယ်လှရွာသား2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တရားပြင်းနဲ့တင်းနဲ့ရွာတာဥရွှေသွန်းသိန်းနဲ့ဇနီးဖြစ်သူတော်ခင်ညူမာကိုစစ်တွေဆေးရုံကိုပို့ထားရတယ်လို့စပယ်လာရွာသားဥဆန်လှကျော်နဲ့တော်ပလဲစိန်တို့ကိုကြောက်တော်ဆေးရုံမှာဆေးဝါးကုသခံနေကြရပါတယ်။ရခိုင်ပြည်နယ်တွင်းမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေကလည်းကျယ်ပြန့်စွာဖြစ်ပွားနေတယ်လို့တိုက်ပွဲတွေအရသားတွေထိခိုက်မှုတွေကလည်းပုံမူများပြားလာနေပါတယ်။
မွန်ပြည်နယ်အစိုးရကျောင်းတွေမှာမွန်ကရင်ပအိုတိုင်းသားပါတာကျောင်းဆရာဆရာမ400နီးပါးအခုလစမ်းပိုင်းအတွင်းထပ်မံခန့်အပ်ခဲ့တယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ဝင်ကရင်တိုင်းသားရဲ့ဝန်ကြီးစောအောင်မြင့်ခိုင်ကပြောပါတယ်အဆိုပါကျောင်းဆရာဆရာမတွေဟာမွန်ဘာသာ232ဦးကရင်ဘာသာတင်145ဦးနဲ့ပအိုဘာသာတင်22ဦးစုစုပေါင်းကျောင်းဆရာဆရာမ398ဦးခန့်နာဖြစ်ပါတယ်။မွန်ကရင်နဲ့ပအိုးဘာသာစကားတင်ကြားမှုများရဲ့90ရာခိုင်နှုန်းကတိုင်းသားကျေးရွာများရှိအစိုးရစာတင်ကျောင်းတွေမှာဖြစ်ပြီးမြို့ပေါ်ကျောင်းကတော့အားနည်းနေသေးတယ်လို့သူကဆက်ပြောပါတယ်။နေ့စားလပေးတိုင်းသားကျောင်းဆရာတွေအတွက်ပညာရေးဝန်ကြီးဌာနသတ်မှတ်ထားပေးတဲ့လက်စာနှုန်းထားကတော့တစ်လ9000ကျပ်ဖြစ်ပြီးအစိုးရဝန်ထမ်းကျောင်းဆရာများအတိုင်းအချိန်ပြည့်တင်ကြားရမှာဖြစ်ပါတယ်။မွန်ပြည်နယ်ရှိအစိုးရကျောင်းတွေမှာမွန်ဘာသာတင်ကြားပေးတဲ့ဆရာ568ဦးစကောကရင်ပါတာတင်352ဦးအရှိပိုးကရင်ပါတာတင်113ဦးပအိုးပါတာတင်66ဦးရှိပြီးတိုင်းသားပါတာတင်ကျောင်းသားကျောင်းသူတွေကတော့မွန်23000ကျော်စကောကရင်12000ကျော်အရှိပိုးကရင်4900ကျော်နဲ့ပအိုး2000ကျော်ရှိနေပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ရောအစိုးရတပ်မတော်ဘက်ကပါတစ်ဖက်သက်အပြစ်ရဲကြောင့်အသီးသီးကြေညာထားကြပေမဲ့စက်တမလဒုတိယအပတ်ကရှမ်းပြည်နယ်မြောက်ပိုင်းတအန်းကိုပိုင်အုပ်ချုပ်ခွင့်ရဒေသလမ်းဆန်မြို့နယ်မှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့လို့ဒေသခံလူထုတွေပါထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်တိုက်ပွဲကြောင့်ဒေသခံရွာသား1000ကျော်ကလည်းစစ်ဘေးရှောင်နေရပြီးဖုန်ကြီးကျောင်းတွေမှာခိုလုံနေကြရပါတယ်ဒီချင်းလေးကိုနမ်ခုံကနေစူးစီးတင်ဆက်ပေးထားပါတယ်
สัตว์มาลันสัตว์ตัวนี้เนี่ยในสังเวียนเนี่ยที่นำสันมิวมาที่นี่เนี่ยเสียตั้งรอจ้าไต่เป้เปลี่ยนชามเชื่อว่าแค่ได้จ้าจะได้การรู้ดูตะทางจอเนียกันในส่งขวาทรัพย์เนียได้รู้แต่อังอุบลีเท่ากูพิวเผยดาวงคันไม่มิวอังกับอคุลูเปียวอะไรไต่เป้ได้รอเปลี่ยนชามในตัวเลยเนาะนั่นยูน่าตัวใหญ่มาบ่เนาะที่ไอ้มาตุ๊กตาเด็กที่ตะทางจุดจุดแล้วไอ้มายาวเนี่ยบ่เนาะ
เดี๋ยวไปตรงเดี๋ยวแต่ยังยาเราไม่ยาวสิหรอกนะแต่ยังยาเด็กตาดีอายุที่มีเดียวป่าเลยอายุตาเดียวป่าเลยพอมาเนี่ยแค่คนเดียวแต่ยังยาเลยก็ได้แล้วเลขมันจะเป็นน้ำตาลเดียวมาเลยไต่บริมาเสียแต่มรอเพื่อการเล่นในจีรีย์ยี่ห้อยินดีต้องพิจารณาเนี่ยยินดีก็เล่นในจีที่มันมีหลังจะซีตัวราชิตลูกูเล่ที่มันนะจังด้วยชั่วลุงบีตีสงดาริชิจาวช้ำเนี่ยลูกมุกุนี้เต็งเอากระชากอุตัยช่วยกับอคุลูเปียวไปเลย
ที่เจ้าทะเลยังมีเกลือดัวที่เจ้าจีจ้าลูกดัวไอ้กลุ่มมีเราว่าเลยไอ้ดีอยู่นานแล้วเก็บบุตรดัวเลยอาทิตย์มาดีลูกไอ้ดีอยู่นานพิเศษลูกเราสู้เราอะไรเงี้ยที่น้ำเค็มมาตัวพี่ดัวเลยน้ำสันเนี่ยต้องไม่เราไปหุ่นมาคุณดัวเสียงบาดีน่าอะไรเงี้ยไต่เป้จังน้ำสันมีเนี่ยเสียงบุญจีเจ้ามาสิบปีช่างตะทางโจฟังเสมออยู่มาต้องยังงาเจคนนั้นสั่งเลี้ยงใหม่มาต้องยาโจ
กระยาจีพงจีเจ้ามาเนี่ยนั่นสักคนอู้เนี่ยฟังสลีอยู่มาเตียงงาเสียโจโคลงนี้จะยาวอะไรแสดงมาล่าสักคนเนี่ยมีเอาไปมหาเมตตาพ่อเวอพ่อลีพ่อเอกของสังดุยโซยานเนี่ยตั้มรอกูสเลรีเนี่ยจังตรงมาด้วยส่งส่วนในหมู่ปีแสดงมาล่าสักเชียร์เนี่ยมารอนำสันเพิ่มมาแต่เพื่อเชนเนี่ยยังในวิพิจารณาจังสิบปีช่างตะโชเนี่ยยังพบซีซีนี้จะได้รู้อุตัยช่วยกับเยาวาเร ฉันมีเมียไปมาเอาตัวสังเวียนนี่ก็เรียกว่าสัตว์เด่นเดียวไปมหาเมตตาเพื่อต้องเพื่อเนี่ยเสียแต่มารอจ้าไต่เพื่อเจ้าเดี๋ยวถ้าขันรู้ทุกสักคนอุทมันเนี่ยตีจงบีนั่นสักคนอุทมันเนี่ยแต่ยังยาชีแค่เจ้าสิบปีช่างรู้ทุกคนทางท่านมันเนี่ยชีเจ้าเลยรู้ได้เช่นสานาท้าวท้ามุสัยยาฉันเป็นเมียไปเอาเพื่อกับเจียญาจะทบยันท้าวเร่
สัตว์ที่เราเชื่อดูยังสนามบาเบ้เชื่อในฮักคามิวบอมาผู้เจ้าอังสันจะยกที่สับผู้พี่เนี่ยสุยานเนี่ยลุดออกสังเวชเชื่อผู้เชื่อลุงเนี่ยเพื่อริการเนี่ยแสดงมาลักษณะยันนิกาการกวาดจังตบอท้าทุกอย่างเกิดจากไปที่จังหวะมิกเลียมัวเนี่ยสุสีเจสเซปิดท้าไปเชื่อพี่เนี่ยฮักคามิวบอมาผู้เจ้าเจียวที่สับผู้ก็เคยยาร์เจ้าหญิงกูร์เชื่อลุงเนี่ยกุญย์
ซีวันเอ็นผู้กำกับทีมเอ็นสไลม์มุ่งไปกับเปียบาร์ดีผู้ช่วยเชื่อใช้ดูเชียร์พี่ประมาณลุงมือจีวาระในยี่ห้อชาแนลลุกสองเนี่ยลุงจีวาระมีเนี่ยอาจารย์ดีเจียวทูมาลุกพอจีโน่กันก่อนเลยดีเจียวเทสายเอ็นที่เป็นลงกระดิกูเนี่ยเป็นลงสาชมาปาร์เรฮังกูมีเจ้าก่อนเด็กพอปีละมาลุงเชียร์มีอาจารย์ดูยี่ประเดี๋ยวปีหลังสุกูมีเจ้าที่สายยี่กูตามีเจ้าอุตเตอร์ปีละมาลุงสามปีฟูเย่ที่ตั้งด่ารีเอ็นมีอาจารย์เล็กขนาดนี้ก็
พอทุกคนมีชีวิตเนี่ยผมชอบสังเกตเจ้ากูเป็นพ่อสาวนี่ไหมที่สาวนี่ไม่สรุปสิ่งแต่ในด้านจารีมาบ่มาแต่ในด้านเนี่ยดีเช่นในด้านจ้าก็ที่ลุยสันเนี่ยมองดีผู้ดีชิลานายเนี่ยเอ้าจารีฮะก็มันรู้ผู้เอริยาชัดตรงเช่นนั้นจึงเราต้องก็อยากเชื่อไปเลยก็ฮักคามิวสิ่งเป็นปัญญามาปีนี้ลูกจ๋าที่ชาวไร่เด็กเว้ยยังไงก็ชิคเคเร่ผู้เจ้ายอดถูกขนาดเพื่อทารีลอลเซมาปัญญาลูกผู้เนี่ยชาวมีอาดีบุลูเช่นปีนี้สุยาพ่อเว
ုပ်ထားတယ်ကျွန်တော်အဲ့ဒါကိုကျွန်တော်အခုလွှတ်တော်အသက်ဆောက်တဲ့ခါကျတော့လွှတ်တော်ကပန်းချံကိုတင်တဲ့ဒီမှာလွှတ်တော်ရင်းဆောက်လိုက်အဲ့ဒါဘယ်လိုကျေရုပ်ကလေးရွှေ့တင်ထားလိုက်တာပေါ့နော်အဲ့ဒါကျွန်တော်တို့ကလွှတ်တော်ကနေပြီးတော့သူတို့ကခြေခြေပန်းချံကိုယူလိုက်ပြီးတော့မှအဆောက်အဆောက်တဲ့ဆိုတော့သူတို့ကအလှရှင်ရှာပြီးတော့ဘုရုပ်ကျေရုပ်ကိုမှားလိုက်တာပေါ့မှားပြီးတော့ကြီးနဲ့ပြန်လုပ်မယ်ဆိုပြီးတော့ပြည်ပြည်အဲ့ဒီမှာအခုကျွန်တော်တို့ကဒီဖခါမျိုးပေါ်မှာဒီမှာအခုစီရင်ပန်းချံအတွက်ကိုကျွန်တော်မြေနေတာရှာအဲ့ဒီမြေလေးရှာလို့မရသေးဘူးစိုက်လည်းမစိုက်သေးဘူးဘုရုပ်ကျေရုပ်ကတော့မှားပြီးသားအဆင်ပြေအလှရှင်နဲ့မှားပြီးသားဖြစ်မှာနော်
မတူကွဲပြားတဲ့လူမျိုးတွေရှိတဲ့နိုင်ငံမှာဆိုရင်သူတို့ရဲ့တိုင်းရင်းသားခေါင်းဆောင်တွေကိုအစိုးရအနေနဲ့ပုံမိုလေးထားဖို့လိုအပ်တယ်လို့ဝန်လူငယ်များဆောင်ရက် MYF အထွေထွေတွင်ရမှုမင်းဆန်နီဦးကပြောပါတယ်
ဘုမကရင်နေပြီးမှလည်းအဲ့လိုပြဿနာမျိုးဖြစ်ခဲ့ပြီးသာပြင်းတခြားနေရာမှာဥပမာမွန်ပြည်နယ်တို့ကရင်ပြည်နယ်တို့ကချင်ပြည်နယ်တို့လိုမျိုးလည်းဒီပြဿနာတွေရှိခဲ့တယ်ကျွန်တော်တို့နိုင်ငံကဒီမတူကြဲပြားတဲ့လူမျိုးတွေရှိတဲ့နိုင်ငံဆိုတော့သူရင်ကျေးမှုနဲ့တူသူရိုးရာနဲ့တူသူကောင်းဆောင်နဲ့တူကပမိုင်စင်လာရှိခဲ့တယ်လေအဲ့ဒါကိုအလေးထားရမှာအလေးမထားလို့ရှိရင်ပြဿနာတွေဖြစ်လာမှာပဲ
ဘုကျောင်းအထံကြေးရုပ်တိဆောက်တဲ့ကိစ္စဟာချင်းပြည်နယ်အစိုးရနဲ့လွှတ်တော်တို့ရဲ့တာဝန်လားဘောင်းကျော်ပြီးလှုပ်ဆောင်နေတာလားဘယ်လိုရည်ရွယ်ချက်တွေနဲ့များလှုပ်ဆောင်နေရတဲ့အပေါ်မြေကွန်းထုတ်ဆရာရှိနေတယ်လို့ချင်းလူငယ်ထုတ်ပြန်ချက်မှာရေးသားထားပါတယ်
ဒီနေ့ကတော့ဒီကနေ့ကိုစက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါပါရှင်
ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်တိုက်ဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်ဝန်ထဲကြောင့်အဆိုကိုရခိုင်ပြည်နယ်လွတ်တော်ကနေအတီးပြုတ်လိုက်ပါတယ်။ရန်ကုန်မြို့မှာကရင်အန်စာနီနဲ့ကျင်းပခဲ့သူတွေကိုတရားစွဲဆိုထားတာနဲ့ပတ်သက်ပြီးချင်းချက်မရှိလွတ်ပေးဖို့ KNU ကနေထုတ်ပြန်ထားပါတယ်။တရုတ်ရှင်ရဲ့ခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်
ဒီနေ့ကတော့ဒီညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုတောက်ကြနေမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်အခုလာမယ့်စနေညတရရက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်
ကမ္ဘာကဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်ဟာအခုရပိုင်းတွေအတွင်းအထူးသဖြင့်မွတ်စလင်တွေရဲ့ဗလီတွေမွတ်စလင်ကုသိုလ်ဖြစ်ဆေးုံတွေကိုသွားရောက်ပြီးငွေချင်းနဲ့ပစ္စည်းတချို့ထောက်ပံ့လှူဒါန်းခဲ့ပါတယ်ဝတ်ပြုစုဆောင်ခွင့်ပိတ်ပင်ထားတဲ့ဗလီချုပ်မှာပြန်ဝတ်ပြုခွင့်ပေးနေတဲ့အချိန်မှာပဲဗိုလ်ချုပ်မှုကြီးဟာအခုလိုသွားရောက်တာပါအခုလိုနှစ်ပိုင်းတွ
ဘာကြောင့်လို့ထင်ပါလဲစာရာတွေကိုစက်တင်ဘာ22ရက်နေ့စနေနေ့တက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမင်းမြန်လို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
သူတို့ကထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးပါရရှင်အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရရှင်အခုမနက်ခင်းထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ဒီကနေ့ညပိုင်းမှာတော့အမျိုးသမီးကန္တာတုတ္တဆုံလေးအမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါလိမ့်ရှင်အခုတော့ကြာနေမနေ့ခင်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမမသစင်အောင်ကပြောပြပေးပါဦးမယ်ရှင်
ဆော်ဒီအာရေဗျနိုင်ငံကယင်းနယ်လုပ်ငန်းတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့တုံ့ပြန်ဖို့သမ္မတထရမ့်အတွက်အရေးကြီးတဲ့သတင်းအချက်လက်တွေရထားပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကကြာတာပရင်းနီကပြောပါတယ်။ဝန်ကြီးပွန်ပီယိုကဆော်ဒီအာရေဗျနဲ့အာရဗ်စော်ဘွားများနိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးပြီးမှအခုလိုပြောလိုက်တာပါ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကဆော်ဒီယင်းနယ်လုပ်ငန်းတွေကိုတိုက်ခိုက်ခဲ့တဲ့အတွက်အီရန်မှာတာဝန်ရှိတယ်ဆိုတာအလုံးကတညီတညွတ်တဲ့သဘောတူလက်ခံကြောင်းလည်းသူကပြောပါတယ်။စီးရီးယားနိုင်ငံတွင်ဖြစ်ပွားနေတဲ့ပြည်တွင်းစစ်ဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီအစိုးမူချမ်းကိုရုရှားနဲ့တရုတ်နိုင်ငံတို့ကကြာတာပရင်းနေကပူးတွဲဗီဒီယိုအာဏာသုံးပြီးတော့ပယ်ချခဲ့ပါတယ်။အဲ့ဒီအစိုးမူချမ်းဟာစီးရီးယားနိုင်ငံကစစ်ဖြစ်ပွားနေတဲ့အနောက်မြောက်ပိုင်းအတွင်းမှာအပြစ်ခတ်ရစေးရရရှိဖို့နဲ့အစ်လစ်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားရေးဆိုင်ရာဝန်ထမ်းတွေဒေသအတွင်းအတားအဆီးမရှိခွင့်ရောက်ခွင့်ပေးဖို့ရည်ရွယ်ခဲ့တာပါ။အစိုးမူချမ်းကို Belgium, Germany နဲ့ Kuwait နိုင်ငံတို့ကဥဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။ဥရောပသမဂ္ဂအဖွဲ့ EU ယူကရိန်းနိုင်ငံနဲ့ရုရှားနိုင်ငံကကိုယ်စားလှယ်တွေဟာရုရှားတဘာဝတံငွေကိုယူကရိန်းကတဆင့်တင်ပို့ရေးဆိုင်ရာ contract စာချုပ်တိုးမြှင့်ရေးဆွေးနွေးပွဲကို Belgium နိုင်ငံ Brussels မြို့မှာကြာတာပရိနေကစတင်ပြုလုပ်ခဲ့ပါတယ်။ပထမနေ့ပြီးဆုံးချိန်မှာတော့ဆွေးနွေးပွဲဟာအပြုသဘောဆောင်နေလို့ဥရောပသမဂ္ဂကော်မရှင်နာမင်းကြီး Maroševkovic ကပြောကြားခဲ့ပါတယ်။
တာကြနေမနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမမျှသစေအောင်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းရောင်ဖြစ်ပြီးအသံပန်းအင်ဂျင်နီယာကတော့ရှောက်ကွန်ချမ်းဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျေးဇူးခွာမျိုးပါရှင်။
This program has come to you from the Voice of America, Washington.